Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2023ခုနှစ် January လ23ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အသံလွှင့်အစီအစဉ်တွေကိုရုပ်သံကပါဓာတ်ရိုက်ရှုစားနိုင်ပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925နဲ့32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမမ
ကျွန်တော်တမောင်သားမအနည်းခတ်သိမ်းကြင်ရင်ကြပါစေဗျာ။ဒီကနေ့ထိတ်ကိုတက်လာတဲ့သတင်းတွေကတော့ဂျာမနီကတရားဝင်ခွင့်မပြုဘူးဆိုရင်တောင်ဂျာမန်လုပ်တင်ကားတွေကိုယူကရိန်းကိုလွှဲပြောင်းပေးမယ်လို့ပိုလန်နိုင်ငံကပြောလိုက်ပါတယ်။အက်စတိုးနီးယားနိုင်ငံဟာရုရှားကိုမလိုလားတဲ့ရောဂါရနေတယ်လို့စွပ်စွဲလိုက်ပြီးအက်စတိုးနီးယားသံအမတ်ကြီးကိုထွက်ခွာသွားဖို့ရုရှားဆွေကအမိန့်ထုတ်လိုက်ပါတယ်။တရုတ်ယင်းနှမြုံနံမှုကြောင့်ဖြစ်ပေါ်လာခဲ့တဲ့ပြဿနာမျိုးတွေမပေါပေါက်တဲ့ယင်းနှမြုံနံမှုမျိုးကိုပဲအမေရိကန်ကယင်းဒီမြုံနံလိုတယ်လို့အမေရိကန်ဘာသာရေးဝန်ကြီးကကြေညာလိုက်တဲ့သတင်းတွေနဲ့တခြားကမ္ဘာသတင်းတွေကိုမဆုမွန်နဲ့ပဲတင်ပြပေးမှာပါ
။ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေကိုမကြခင်မှာနားဆင်ရဖို့ရှိတယ်လို့ဒီညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်ထဲမှာဆိုရင်တော့ချင်းပြည်နယ်တောင်ပိုင်းမင်းတပ်မြို့နယ်ကထရီကျေးရွာကိုစစ်ကောင်စီတပ်ကလေရင်နဲ့ဘုံ၄ချိန်တိတိဒီကနေ့ဘုံကျဲတိုက်ခိုက်ပါတယ
်။အခုဆိုရင်ကျေးရွာထက်မှာဘုံနဲ့ဟိုနာကျဲတာတော့တိကျပါ။နောက်ဆုံးအတန်ကြားတာကတော့7နှစ်လောက်မှကြားတယ်7နှစ်လောက်မှ။လေရင်တန်းနဲ့ကြားတယ်ပေါ်ပေါ်တန်းနဲ့ကြားတယ်။ခမန်းတာကတော့ဒီဒုနာအခြေခတ်ကြီးကတော့ဒုနာရောတိုင်ရရတဲ့လူတွေရှိတယ်။
ချင်းကာကွယ်ရေးတပ်ဖွဲ့ CDF ကတာဝန်ရှိသူက VOA ကိုပြောပြခဲ့တာပါရှင်ဒီသတင်းနဲ့အတူဒေသခံကာကွယ်ရေးတပ်တွေနဲ့တိုက်ပွဲပြင်းထန်ခဲ့တဲ့ချင်းပြည်နယ်မတူပီမြို့နယ်ငလိုင်ကျေးရွာမှာလည်းစစ်တပ်ကနေရွာကနေထွက်သွားပြီးတဲ့နောက်မှာလူသေးရုံလောင်းတချို့ကိုရှာဖွေတွေ့ရှိတဲ့အကြောင်းသတင်းကချင်ပြည်နယ်ဖားကတ်မြို့နယ်စိတ်မှုကျေးရွာမှာတော့စစ်ကောင်စီတပ်နဲ့ KIA ကချင်တပ်ပူးပေါင်းတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတာကရင်ပြည်နယ်ကြာရင်စိတ်ကြီးဘက်ကစီရေးအခြေအနေနဲ့လက်နက်ကင်တိုက်ပွဲတွေကြောင့်မုံရွာကလေးဝချိတ်ဆက်ထားတဲ့မဟာမြိုင်လမ်းမှာတော့ကားတွေပိတ်မိနေပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ခဏလေးကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုဥတီမောင်တန်းနဲ့အတူတင်ဆက်ပေးပါမယ်ရှင
်ဂျာမနီကတရားဝင်ခွင့်မပြုဘူးဆိုရင်တောင်ဂျာမန်လုတ်တင်ကားတွေကိုယူကရိန်းကိုလွှဲပြောင်းပို့ပေးဖို့အတွက်ပိုလန်နိုင်ငံဟာတခြားတိုင်းပြည်တွေနဲ့အတူဆောင်ရွက်ဖို့ကြိုးစားနေတယ်လို့ပိုလန်ဝန်ကြီးချုပ်ကတနင်္လာနေ့ကပြောကြားလိုက်ပါတယ်ပိုလန်ဂျာမနီရဲ့ခွင့်ပြုချက်ကိုတော့ယူမှာဖြစ်ပါတယ်ဒါပေမဲ့အဲ့ဒီခွင့်ပြုချက်ကအဓိကအရေးပါတာတော့မဟုတ်တဲ့အကြောင်းဝန်ကြီးချုပ်မက်သျူးစ်မော်ရာဝဲခီကသတင်းတော်တွေကိုပြောကြားပါတယ်ပိုလန်ကခွင့်ပြုချက်တောင်းလာရင်ကောက်ွက်ဖို့မရှိပါဘူးလို့ပြင်သစ်ရုံမြင့်တန်ကြား LCI ကိုဂျာမနီနိုင်ငံသားရဲ့ဝန်ကြီးအနာလီနာဘာဘာဘော့ကတင်းငွေနေနေကပြင်သစ်ရုံမြင့်တန်ကြားမှာပြောခဲ့ပါတယ်ယူကရိန်းတပ်တွေကဂျာမန်တင်ကားလီယိုပတ်2ကိုအသုံးပြုနိုင်အောင်ပိုလန်နိုင်ငံမှာတင်နန်းတက်ကြလိမ့်မယ်လို့ယူကရိန်းကာကွယ်ရေးဝန်ကြီးOleski Rastikov က VOA Ukraine သတင်းဌာနကိုရင်ဘက်ကကြေညာခဲ့ပြီးဖြစ်ပါတယ်။တိုက်ပွဲဝင်တင်ကားတွေယူကရိန်းကိုပို့ဖို့ကိစ္စနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုပါဝင်မဟာမိတ်တွေနဲ့ပေါင်းစပ်ညှိနှိုင်းပြီးမှဆုံးဖြတ်မယ်ကြောင်းဂျမန်ဝန်ကြီးချုပ် Olaf Scholz ကတင်းငွေတွေနေ့ကပြောကြောင်း Reuters သတင်းကဆိုပါတယ်။ပြင်သစ်လို့ Lack တင်ကားတွေကိုယူကရိန်းကိုပို့မယ်အလားအလာမရှိဘူးလို့မပြောနိုင်တဲ့အကြောင်းပြင်သစ် Tempra Emmanuel Macron ကလည်းတင်းငွေနေနေကပြောကြပါတယ်အဲဒီလိုတင်ကားတွေပို့တာပြင်သစ်နိုင်ငံရဲ့လုံခြုံရေးကိုမထိခိုက်စေရမယ့်အပြင်ရုရှားယူကရိန်းစစ်ပွဲကိုပိုဆိုးသွားတာမျိုးမဖြစ်စေရဘူးလို့လည်း Macron ကဖြည့်ဆွက်ပြောကြားခဲ့ပါတယ
်အက်စတိုးနီးယားနိုင်ငံဟာရုရှားမုန်တီးရောဂါရနေတယ်လို့ဆွဆွဲလိုက်ပြီးတော့အက်စတိုးနီးယားသံမတ်ကြီးကိုထွက်ခွာသွားဖို့ရုရှားအစိုးရကတင်းနာနေမှာအမိန့်ထုတ်ပြန်လိုက်ပါတယ်ယူကရိန်းကိုရုရှားတို့ဝင်ရောက်ကျူးကျော်ပြီးကြတဲ့ကဥရောပတမကအဖွဲ့ဝင်နိုင်ငံကတန်မတ်ကြီးတယောက်ကိုရုရှားကနှင်ထုတ်တာဒါဟာပထမဆုံးဖြစ်ပါတယ်။နိုင်ငံတန်မန်ဆက်ဆံရေးကိုတန်ယုံယာယီတာဝန်ခံအဆင့်ကိုလျှော့ချဖို့ရုရှားကဆုံးဖြတ်လိုက်တယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။အက်စတိုးနီးယားတန်မတ်ကြီးဟာဖေဖော်ဝါရီလ9ရက်နေ့မှာရုရှားကနေနောက်ဆုံးထားပြီးထွက်ခွာရမှာဖြစ်ပါတယ်။အက်စတိုးနီးယားတန်မတ်ကြီးမာဂက်လူဒရစ်ကိုနိုင်ငံသားရေးရုံးကိုဆုံးခွာဆင့်ခေါ်ပြီးတော့ရုရှားရဲ့ဆုံးဖြတ်ချက်ကိုအသိပေးခဲ့ပါတယ်။အက်စတိုးနီးယားနိုင်ငံထက်လန်မှာရှိတဲ့ရုရှားတန်ယုံကဝန်ထမ်းအရေးအတွက်ကိုအက်စတိုးနီးယားကနေလျှော့ချလိုက်ပြီးတဲ့နောက်မှာရုရှားတို့ဘက်ကအခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်။အက်စတိုးနီးယားကရုရှားနဲ့ဆက်ဆံရေးကိုရည်ရွယ်ချက်ရှိရှိဖျက်ဆီးလိုက်တာလို့ရုရှားကစွပ်စွဲပါတယ်။တနင်္လာနေ့မှာပဲရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဘရော့ကတောင်အာဖရိကနိုင်ငံကိုရောက်ရှိသွားပါတယ်။ ဒီခီးစဉ်ကနှစ်နိုင်ငံအကြားကောင်းမိသားဆက်ဆံရေးကိုပိုပြီးတော့မှခိုင်မာစေလိမ့်မယ်လို့တောင်အာဖရိကနိုင်ငံသားရေးဝန်ကြီးနယ်လဒီပဒေါ်ကစကေးလက်ဘရော့မရောက်လာခင်မှာအကျိုးသတင်းစာရှင်းလင်းပွဲမှာပြောပါရတယ်။တောင်အာဖရိကနိုင်ငံရဲ့စိတ်ကမ်းမြို့ဒါဗန်မြို့ရဲ့ပင်လယ်ပြင်မှာရုရှားနဲ့တရုတ်ရေတပ်ကဖေဖော်ဝါရီလအတွင်းဆက်ရက်ကြာဆေးရေးလေ့ကျင့်မှာကိုတောင်အာဖရိကကအင်ရှင်
တွေမပေါ်ပေါက်တဲ့ယင်းနီးမြုံနှံမှုမျိုးကိုပဲအမေရိကန်ကယင်းနီးမြုံနှံလိုတယ်လို့အမေရိကန်ဗတိုင်းဝန်ကြီးဂျန်နက်ဂျဲလန်ကဇမ်ဘီယာနိုင်ငံမှာပြောကြားလိုက်ပါတယ်။ဇမ်ဘီယာနိုင်ငံရဲ့အကျွေးပေးချေမှုအစီအစဉ်ကိုပြန်လည်စီစဉ်ဖို့အလွတ်ကိုအရေးကြီးတယ်လို့လည်းတနင်္လာနေ့မှာဂျန်နက်ဂျဲလန်ကဆိုပါတယ်။ဂျန်နက်ဂျဲလန်ဟာအာဖရိကခီးစည်ရဲ့ဒုတိယခီးတစ်ထောက်ဖြစ်ဇမ်ဘီယာနိုင်ငံကိုရောက်ရှိနေတာပါ။ဂျန်နက်ဂျဲလန်ရဲ့လေရင်စိုက်ခဲ့တဲ့ဇမ်ဘီယာနိုင်ငံကနက်ကွန်ဒတ်နိုင်ငံကလေစိတ်ကိုကတရုတ်ချင်းဝင်နဲ့စောက်ခဲ့တဲ့လေစိတ်ဖြစ်ပါတယ်။အဒီလိုတရုတ်ယင်းနှိမ့်မြုံနာမှုတွေကြောင့်အာဖရိကနိုင်ငံတချို့မှာအကျွေးပြလာပြီးအတိုးနဲ့အကျွေးမဆက်နိုင်တဲ့အခြေစိုက်နေကြပါတယ်။ဇမ်ဘီယာနိုင်ငံဟာ2020မှာပေးရမယ့်ဒေါ်လာ 42.5 သန်းကိုမပေးနိုင်ခဲ့ပဲအကျွေးဝင်ပြီးတဲ့ကိစ္စတွေကိုတရုတ်နဲ့ပြန်လည်ဆွေးနွေးညှိနှိုင်းနေရတာပါ။ပြီးခဲ့တဲ့အပတ်တရုတ်တာဝန်ရှိသူတွေနဲ့မစ်ယဲလင်ဟာဆွစ်ဇာလန်နိုင်ငံဇူရိတ်မြို့မှာဇမ်ဘီယာကိစ္စကိုတွေ့ဆုံဆွေးနွေးခဲ့တယ်လို့လည်းပြောပါတယ်။တူတက်မှုရှိနိုင်တယ်လို့အမေရိကန်ဗန်ဒါယီဝန်ကြီးကဆိုပါတယ်။တနင်္လာနေ့မှာဇမ်ဘီယာသမ္မတနဲ့ဗန်ဒါယီဝန်ကြီးတို့နဲ့ဂျန်နက်ယဲလန်တွေ့ဆုံကြတဲ့အခါဒီအကျွေးဝင်ပြီးနေတဲ့ကိစ္စကဆွေးနွေးကြမယ့်အကြောင်းအရာတစ်ရပ်ဖြစ်ပါတယ်။ဒီခီးစဉ်ဟာတရုတ်နဲ့ပြန်ဆိုင်မှုလာတဲ့ခီးမဟုတ်ပါဘူးလို့တော့ဂျန်နက်ယဲလန်ကအလေးနဲ့ပြောကြပါတယ်
။ဂျပန်နိုင်ငံဟာဒုတိယကမ္ဘာစစ်ရဲ့နောက်ပိုင်းလုံခြုံရေးဆိုင်ရာအဆိုးဝါးဆုံးအခြေအနေတွေနဲ့ရင်ဆိုင်နေရတာကြောင့်လာမယ့်5နှစ်တာကာလအတွင်းမှာစစ်ရေးတည်ဆောက်မှုတွေလှုပ်ဆောင်ဖို့အသစ်ချမှတ်လိုက်တဲ့လုံခြုံရေးဆိုင်ရာမဟာဗျူဟာနဲ့အညီလှုပ်ဆောင်ဖို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကရှိတာကဒီကနေ့ဇန်နဝါရီလ23ရက်နေ့မှာပြောကြားလိုက်ပါတယ်။တစ်ချိန်နဲ့မှာပဲတိုင်းပြည်အင်အားတောင့်တအောင်လူဦးရေတိုးဝှမှုနှုံကျဆင်းနေတာကိုပါကင်တွယ်ဖြေရှင်းဖို့ဂျပန်ဝန်ကြီးချုပ်ကပြောပါတယ်။ဒုတိယကမ္ဘာစစ်အပြီးချမှတ်ခဲ့တဲ့ကိုခုခံကာကွယ်ရေးမူဝါဒကိုပြောင်းလဲပြီးတော့တံပြန်တိုက်ခိုက်နိုင်ရေးပါပါဝင်တဲ့လုံခြုံရေးနဲ့ကာကွယ်ရေးအရာအရေးပါတဲ့ပြုပြင်ပြောင်းလဲမှုတွေကိုဂျပန်ဝန်ကြီးချုပ်ကီရှိဒါဦးဆောင်တဲ့အဆိုအရကပြီးခဲ့တဲ့ဒီဇင်ဘာလအတွင်းမှာချမှတ်ပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။လက်ရှိမှာတော့ဂျပန်နိုင်ငံကတက်ဆင်ထားတဲ့ဒုံးကျည်ကြားဖြတ်တိုက်ခိုက်ရေးစနစ်ဟာတရုတ်နဲ့မြောက်ကိုရီးယားတို့ကလှည့်မြန်စွာထုတ်လုပ်နေတဲ့အစစ်မြစ်စစ်လက်နက်တွေကိုမရှင်နိုင်ဘူးလို့ဆိုပါတယ်။ဂျပန်အနေနဲ့တက်ကြွတဲ့တန်တမာရေးမူဝါဒကိုဦးစားပေးအစီအစဉ်တစ်ရက်အနေနဲ့ချမှတ်လှုပ်ဆောင်သွားမှာဖြစ်ပါတယ်။ဒီအစီအစဉ်အောင်မြင်ရေးအတွက်စီရေးအရာလဲကြောထောက်နောက်ခံပေးထားဖို့လိုအပ်တယ်လို့အခုနှစ်အတွက်လွှတ်တော်ညီလာခံအစမှပြောကြတဲ့အဖွဲ့မိန့်ခွန်းမှာဂျပန်ဝန်ကြီးချုပ်ကီရှိဒါကထည့်သွင်းပြောကြားခဲ့ပါတယ်ရှင်။
ဒီ American အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။တနင်္လာနေ့ညဘက်သတင်းတွေကို VOE ကဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံတွင်အကြမ်းဖက်ပဋိပက္ခတွေကြောင့်စကိုင်းတိုင်းရေဦးမြို့နယ်ချမ်းသာကျေးရွာကနှစ်ပေါင်းရာကျော်ခရီးရန်ဖျားကြောင့်မိရှုဖျက်ဆီးခံရတဲ့တရင်နဲ့ပတ်သက်လို့အထူးစိတ်မကောင်းဖြစ်မိတဲ့အကြောင်းပုံရဟန်းမင်းကြီး Francis ကမနေ့ကကြားထုတ်တဲ့တရုတ်နှစ်တကူအထိမ့်မှမိန့်ခွန်းမှာအခုလိုထပ်သွင်းမိန့်ကြားသွားခဲ့ပါတယ
်con dolore mio pensiero va in particolare al Myanmar dove state incendiate e distrutte
la Maringa ma ye pa song ne she cha song wet pyu a nya ri de ma pa win phit de chana ywa ga phya chao mi shu phya si khan ara pa win Myanmar nga ne patat lo sait ma kaung phya chao Vatican chao daw sait pi de yin de ga praitat ko tanin ko le ne ga pop yan han min ji Francis ka mait cha ka ya ba tacha myo de ma ka kwen mae de yat ta ri paw so so wa wa pyu mu khan ni ya de a chein ni ri ko le pop yan han min ji ga le tha mait cha ka de lo ngain chai ye ne khwet lo ya mae a chein phit chao le tai twon twa ka ba de မြန်မာစစ်တပ်ကချမ်းသာရွာဖះเจ้าကိုမကြသိခင်ကဖျက်ဆီးခဲ့တဲ့လောက်ရတဲ့တခြားအကြမ်းဖက်မှုတွေပေါ်ပေါက်လာနေချိန်မှာရဟမတ် Charles Mambo အပါဝင်မြန်မာနိုင်ငံကဘာသာရေးခေါင်းဆောင်တွေကလည်းငြိမ်းချမ်းရေးကိုရှေ့ရှုကြဖို့အနူးညွတ်ပန်ကြားနေတဲ့အကြောင်းဗာတီကန်ကသတင်းထုတ်ပြန်ထားပါတယ်
။ကမ္ဘာတဝက်နှစ်စဉ်လူ9000လောက်သေဆုံးစေတဲ့ transfer လို့ခေါ်တဲ့ကျန်းမာရေးနဲ့မညီညွတ်တဲ့စားသုံးစီတွေလုံးဝအသုံးမပြုတော့ဘူး WHO ကမ္ဘာကျန်းမာရေးအဖွဲ့ကတောင်းဆိုလိုက်ပါတယ်ဒီအစိတ်ဖြစ်စေတဲ့စီတွေကိုစားသုံးရန်အသင့်ပြင်ပြီးတာထုတ်ပေါ်ရောင်းချတဲ့အစားအစာတွေနောက်ပြီးတော့မီးဖုတ်ပြီးမီးကင်ထားတဲ့အစားအစာတွေဟင်းချက်စီတွေနဲ့ spread လို့ခေါ်တဲ့ပါမုတ်စတဲ့အရာတွေမှာတုပ်ပြီးတော့စားလို့ရတဲ့အစားအစာတွေမှာတွေ့ရတယ်လို့ဆိုပါတယ်နှစ်စဉ်လူ၅သန်းဟာဒီအစိတ်ဖြစ်စေတဲ့စားသောက်ကုန်တွေနဲ့ထိတွေ့နေကြရတဲ့အတွက်နှလုံးရောဂါအဖြစ်တိုးပြီးတော့အသက်ပါဆုံးရှုံးရတဲ့အထိဖြစ်တယ်လို့WHO ကပြောပါတယ်2023ခုနှစ်မှာဒီလိုအစိတ်ဖြစ်စေတဲ့စီတွေစားသုံးမှုလုံးဝကင်းစေရေးစီမံကိန်းကို WHO က2018ခုနှစ်ကစတင်အကောင့်ထည့်ဖော်ခဲ့ပြီးတော့တိုးတက်မှုရှိခဲ့ပါတယ်နိုင်ငံပေါင်း43နိုင်ငံကဒီအစိတ်ဖြစ်စေတဲ့စီတွေစားသောက်ကုန်တွေမှာထည့်ပြီးတော့မတုံးကြဖို့တင်းကျပ်တဲ့မူဝါဒတွေချမှတ်ဆောင်ရွက်ခဲ့တာကြောင့်ကမ္ဘာတဝန်းမှာလူပေါင်း 1.8 ဘီလီယံနှလုံးရောဂါရရှိမှုနဲ့အသက်ဆုံးရှုံးမှုဘေးကကာကွယ်ပေးနိုင်ခဲ့တယ်လို့ဆိုပါတယ်ဒီအစိတ်ဖြစ်စေတဲ့စားသုံးစီတွေအသုံးမပြုရေးဆိုင်နဲ့တင်းကျပ်တဲ့မူဝါဒကိုတော့အမေရိကန်နဲ့ဥရောပတိုက်ကဝင်ဝင်များတဲ့နိုင်ငံတွေမှာအများစုလှုပ်ဆောင်ခဲ့ပါတယ်လို့ WHO ကပြောပါတယ်ရှင
်လေယာဆိုင်ပြည့်အတွက်ရေတရာမှာနေအောင်ကြီးသုံးစွိုင်းကိုအသုံးပြုဖို့အိန္ဒိယနိုင်ငံဂူဂျရတ်ပြည်နယ်မှာလယ်သမားတွေကိုအားပေးတိုက်တွန်းနေပါတယ်သီးနှံရေပေးဖို့နှစ်တိုင်း65ဒေါ်လာနဲ့ညီမျှတဲ့အိန္ဒိယရူပီငွေ5000ကုန်ကြခဲ့ရကနေအောင်စွိုင်းကိုသုံးလိုက်တဲ့အတွက်ဗျာမမကုန်တော့ဘူးလို့ဒွန်နီရွာသားပါမားကပြောပါတယ်ဂူဂျရတ်ပြည်နယ်မှာလွန်ခဲ့တဲ့6နှစ်တွင်လျှက်စစ်ထုတ်လို့ရမှာကြောက်မီးသွေး300က85ရာခိုင်နှုန်းကနေ56ရာခိုင်နှုန်းကိုချသွားခဲ့တယ်လို့လန်ဒန်ခြေစိုက်မူဝါဒလေ့လာရေးအဖွဲ့ Amber ကပြောပါတယ်။2017ခုနှစ်နေအောင်သုံးလျှက်စစ်က1ကီလိုဝတ်နာရီကို12ရူပီကနေမကြမီနှစ်တွေမှာ2ရူပီခွဲအထိကျခဲ့ပါတယ်။အိန္ဒိယနိုင်ငံက2022ခုနှစ်အတွက်ပြန်ပြည့်မြဲစွမ်းအင်လျှာထားချက်ချမှတ်ထားမှာပြည်နယ်28ပြည်နယ်နဲ့လေးပြည်နယ်ကပဲရထားချက်တိုင်းရောက်အောင်ဆောင်ရွက်နိုင်ကြပါလေ။အိန္ဒိယနိုင်ငံကအသုံးပြုနေတဲ့လျှက်စစ်ရဲ့80ရာခိုင်နှုန်းကျော်ဟာရုပ်ကျွင်းလောင်စာအသုံးပြုရတာဖြစ်ပြီးအဲ့ဒီလောင်စာတွေထဲမှာကြောက်မီးသွေးကိုအများဆုံးအသုံးပြုနေရတာပါ။ပြန်ပြင်းမြဲစွိုင်းက10ရာခိုင်နှုန်းပဲကျန်ရှိခဲ့တာဖြစ်ပါလေ
။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မွန်ထရီပတ်မှာတော့ဇန်နဝါရီလ22ရက်နေ့စနေနေ့ညတိုင်းဝန်ကပြစ်ခတ်မှုကိုကျူးလွန်တယ်လို့တန်ရရှိတဲ့တနတ်သမားတေဆုံးသွားပြီလို့ရဲတပ်ဖွဲ့ကပြောဆိုလိုက်ပါတယ်။ဇန်နဝါရီလ22ရက်နေ့ညပိုင်းတရုတ်နှစ်တစ်ကူအချိုညမှာအာရှသားအများစုနေထိုင်တဲ့မွန်ထရီပတ်အရက်ကကာပွဲခန်းမတစ်ခုမှာပြစ်ခတ်မှုဖြစ်ပွားခဲ့တာပါအဲ့ဒီပြစ်ခတ်မှုထဲမှာလူ10ဦးအသက်ဆုံးပြီးတော့10ယောက်ဒဏ်ရာရခဲ့ပါတယ်အစောပိုင်းပြစ်ခတ်မှုအပြီးရဲ့နောက်ပိုင်းအနီးအနားမှာရှိတဲ့အယ်လ်ဟမ်ဘရာကနောက်ထပ်ကာပွဲရုံတစ်ခုကိုဆက်သွားခဲ့ပေမဲ့သူ့ကိုကာပွဲရုံထဲကိုမဝင်နိုင်အောင်လူ2ယောက်ကအတင်းဝင်လုံးပြီးတော့တားဆီးလိုက်နိုင်တာကြောင့်သူကဗန်ကားအဖြူတစည်းနဲ့ထွက်ပြေးသွားတာဖြစ်ပါတယ်။နောက်တနင်္ဂနွေနေ့မနက်ပိုင်းမှာပြစ်ခတ်မှုဖြစ်ခဲ့တဲ့နေရာနဲ့တိတ်ပြီးတော့မဝေးတဲ့ Torrance ကဈေးဝယ်စင်တာကားရပ်နားကွင်းတစ်ခုထဲမှာတန်ရရှိတဲ့တနတ်သမားအသက်80နှစ်အရွယ်ဟူကန်ထရန်ကကားထဲမှာတေဆုံးနေတာကိုရဲတွေကရှာဖွေတွေ့ရှိခဲ့ပါတယ်။ရဲတွေအဲ့ဒီကားနာကိုရောက်သွားတဲ့အချိန်မှာတော့တနတ်တန်တစ်ချက်ကြားလိုက်ရတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ထရန်ကသူ့ကိုယ်သူတက်သေးသွားတာဖြစ်ပြီးတော့သူ့ကားထဲမှာနောက်ထပ်တနတ်တစ်လက်အပြင်မွန်ထရီပတ်ကာပွဲရုံပြစ်ခတ်မှုနဲ့ဆက်ဆက်တဲ့အထောက်အထားတွေကိုရှာတွေ့ခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ရှင်။2023ခုနှစ်ဇန်နဝါရီလ23ရက်တနင်္လာညရက်ထိတ်တန့်ရောက်သတင်းတွေကိုဥတီမောင်တန်းနဲ့အတူကျမစုမောကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးစင်ပါတယ်ချင်းပြည်နယ်တောင်ပိုင်းမင်းတပ်မျိုးကကြေးပါတစ်ခုကိုဒီကနေ့တနင်္လာနေ့မနက်ပိုင်းမှာမြန်မာစစ်တပ်ကနေလေရင်နဲ့ဘုံကျဲပြီးတော့တိုက်ခိုက်ခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်းမှာတော့နေအိမ်တချို့ပျက်စီးပြီးတော့ဒေသခံပြည်သူတချို့အိုးအိမ်ဆုံးခွာပြီးတော့ရှောင်ပြေးခဲ့ရပါတယ်။မင်းတပ်မျိုးနယ်ကိုတလာနီးပါးလောက်ဖုန်းလိုင်းတွေဖြတ်တောက်တားပြီးတဲ့နောက်မှာမြေပြင်မှာထိခိုက်သေးဆုံးမှုတွေကိုအတိအကျရရှိနိုင်မှုခက်ခဲပါတယ်လို့ချင်းကာကွယ်ရေးတပ်ဖွဲ့ CDF မင်းတပ်ရဲ့တာဝန်ရှိသူက VOA မြန်မာပိုင်းကိုပြောပါတယ်။သတင်းအပြည့်အစုံကိုတော့ကိုငင်းချန်ကပြောပြပေးမှာပါရှင်။
မင်းတပ်မျိုးနယ်လှထွေရွာကိုဒီကနေ့မနက်7နာရီလောက်မှာလေရင်နဲ့လေးချိန်တိတိဘုံကျဲတိုက်ခိုက်ခဲ့တဲ့ကြောင်းလှထွေရွာနာကဒေသခံတွေကပြောပါရယ်ဒီတိုက်ခိုက်မှုကြောင့်ထိခိုက်သေးဆုံးတာတွေရှိနိုင်တယ်လို့ခန့်မှန်းထားပေမဲ့ဖုန်းလိုင်းတွေမရတာကြောင့်မြေပြင်အခြေအနေအတိအကျကိုချက်ချင်းမပြောနိုင်သေးကြောင်းချင်းကာကွယ်ရေးတပ်ဖွဲ့ CDF မင်းတပ်ရဲ့တာဝန်ရှိသူက VOA ကိုပြောပါရယ
်ဒီသူတွေရထမှာဘုံနဲ့ခေါ်နာကျတာတော့သိကြပါချက်တနာကြီးခုကနောက်ဆုံးအတန်းကြားတာကတော့ဟုတ်တယ်ဟုတ်တယ်ရှင်းစတနာရှင်းနေတယ်လောက်မှကြားတယ်စတနာရောက်မှလေရင်တန်းလို့ကြားတယ်ပေါ်ပေါ်တန်းလို့ကြားတယ်ခမန်းတာကတော့ဒီကနာ ချီအခက်တရားတော့ဒုနာရီတော့တရားရတဲ့လူတွေတော့ရှိတယ်ဒါမှတရားပြောက်ကတော့တရားကြမတရားတည်ဘူးဒီလိုလည်းတော့ပြတ်တယ်လို့ကြားတယ
် ISP အဖွဲ့ရဲ့သုတေသနစစ်တမ်းတွေအရဆိုရင်2022ခုနှစ်အတွင်းချင်းပြည်နယ်မှာတိုက်ပွဲပေါင်း590ကျော်ဖြစ်ပွားခဲ့ပါတယ်အဲ့ဒီထဲမှာမင်းတပ်မျိုးကအချိန်ပေါင်း125ချိန်နဲ့တိုက်ပွဲအများဆုံးမျိုးနယ်ဖြစ်ခဲ့တာပါ။လေကြောင်းတိုက်ခိုက်မှုတွေကိုလည်းအချိန်ပေါင်း40နီးပါးခံခဲ့ရပါတယ်
။ဟိုတကယ်လို့ဒါမှလည်းခုချိန်မှာကပြောလို့ဆိုလို့မကောင်းဘူး။ဆူဆူပဲတောင်းရတာပေါ့။တော်ပြီးပြီအချမ်းပေါ်မှာဆုံးချီတူချီတာရီကလူချင်းမှာကတော့အများဆုံးပြီးပြီအချမ်းပေါ်မှာချီတူလို့ရှိနေတာဆန္ဒပြပါပါစေလို့ပဲဆက်လက်ချီတောင်းချင်တာပေါ့နော်
။မင်းတပ်မျိုးကချင်းကာကွယ်ရေးတပ်ဖွဲ့ CDF တာဝန်ခံတဦးကပြောသွားတာပါ။မနေ့ကတနင်္ဂနွေနေ့ညဦးပိုင်းမှာလဲမင်းတပ်မျိုးအမှတ်294တပ်ရင်းစစ်ကြောင်းဟာဆန်ရွာမှာညှိအိတ်ခဲ့ပြီးဒီကနေ့မှာတော့ရွာမြောက်ဘက်ကလှော်ဝမဲလေကုန်းရွာတွေကိုရောက်နေပြီလို့ဒေသခံတချို့ကပြောပါတယ်။မင်းတပ်နဲ့ကပ်နေတဲ့မကွေးတိုင်းကြောက်ထုမြို့နယ်ကတပ်မ55ကလည်းမြို့နယ်အဆက်ကတောရင်းမှာနေရာယူထားကြောင်းလဲပြောပါတယ်။မင်းတပ်မျိုးဘော်ကတချို့နေရာတွေမှာလဲမြမစစ်တပ်ကနေရာယူထားတဲ့အတွက်ပြည်သူတွေအနေနဲ့သတိထားပြီးဖြတ်တန်းသွားလာကြဖို့ဒေသခံအချင်းချင်းသတိပေးနေကြပါရယ်ခင်ဗျာ
ဒါကတော့ချင်းပြည်နယ်မင်းတပ်မြို့မှာမြန်မာစစ်တပ်ကလေရင်နဲ့လေးချိန်ဒီကနေ့ဘုံကျဲတိုက်ခိုက်တဲ့အကြောင်းသတင်းကိုငိမ့်ချန်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ချင်းပြည်နယ်မတူပီဘက်ကစစ်ရေးအခြေအနေကိုတစ်ဆက်တည်းတင်ပြခြင်းပါတယ်မြန်မာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ချင်းပြည်နယ်မတူပီမြို့နယ်ငလိုင်ကျေးရွာမှာတော့မြန်မာစစ်တပ်ကထွက်ခွာသွားပြီးတဲ့နောက်မှာရုတ်လောင်းတချို့ရှာဖွေတွေ့ရှိပါတယ်အဲ့ဒီထဲမှာငလိုင်ကျေးရွာသား2ဦးပါဝင်တယ်လို့ဒေသခံပြည်သူတွေကပြောပါတယ်နောက်ဟာခါမြို့နယ်မတူပီမင်းတင်မြို့တွေစီကိုခရီးသွားတွေကိုလည်းရက်ကွက်ထောက်ခံစာပါမှသွားလာခွင့်ပြုနေပါတယ်ချင်းပြည်နယ်တွင်ကအခြေအနေသတင်းပေးပို့ချက်ကိုတော့ကိုသားညူကပြောပြပေးပါမယ်ရှင
်မတူပီဟာခါလမ်းပိုင်းမှာရှိပြီးတော့မတူပီမြို့နယ်6မိုင်ပဲဝေးတဲ့ဒီငလိုင်ကျေးရွာကိုမြန်မာစစ်တပ်ကခုလ15ရက်နေ့ကနေမီရှင်းလင်းရေးလုပ်ချိန်မှာဒေသခံကာကွယ်တပ်ဖွဲ့တွေနဲ့ထိတ်တိုက်တိုက်ပွဲတွေဖြစ်ခဲ့တာပါတိုက်ပွဲဖြစ်ပြီးတော့မြန်မာစစ်တပ်ထွက်ခွာသွားချိန်မှာတော့တိစုံနေတဲ့ရုပ်လောင်းတွေကိုတွေ့ခဲ့ရပြီးတော့အဲ့ထက်ကရုပ်လောင်းနှစ်လောင်းဟာငလိုင်ကြီးရွာသားတွေဖြစ်ပြီးကျန်တဲ့ရုပ်လောင်းတွေကိုတော့အတိမပြုနိုင်သေးပါဘူးအခုချိန်မှာတော့ဒေသတွင်းမှာနေမင်းမတီမငင်ရှိနေပြီးတော့တိုက်ပွဲတွေအခြေအမီပြန်ဖြစ်လာနိုင်တယ်လို့မတူပီ CDF ရဲ့ပြည်ညာရေးတာဝန်ရှိသူတွေက VOA ကိုပြောပါတယ
်ခုတို့ကသူတို့ရဲ့ထုံချုံနေမျိုးပေါ့အာတာရသူတို့စင်ခံနေတာကမျိုးတော့တယ်ကျွန်တော်ပြကြလဲဖြစ်စမတိုးတဲ့ခါမှာအဲ့ဒါဆိုတော့မဖြစ်တော့ဘူးပေါ့ဒီလိုဆိုတော့ဒီမြန်မာပြည်မှာဖြစ်နေတဲ့အခြေအပြင်ဖြစ်နေတဲ့ကြောင်ပေါ်ပေါ်ရတဲ့ချင်းမျိုးကဖြစ်လာနိုင်တဲ့ခြေမျိုးရှိတယ်။ဒါကစားတက်ကနေတော့ဒီချင်းချင်းလေးမျိုးတွေတောက်လျှောက်အဆုံးပြုပြီးတော့ဉာဏ်သမီးကပေါ်တွေတော့လောက်ဆောင်နေတော့ပြင်တော့ဒီငလိုင်ကျေးရွာငလိုင်ကျေးရွာမှာလည်းကျွန်တော်တို့မီရှိုးထားတဲ့နေရာတွေပြီးတော့လည်းခုနေမီရှင်းလင်းရေးတွေလုပ်နေတဲ့ကာလမှာလို့ကျွန်တော်အတူပြူလာတော့တော့ပြည်သူတွေရောက်တော့
ငလိုင်ကြီးရွာကမတူပီ CDF တပ်ဖွဲ့တွေနေပြည်တော်ရှင်းလင်းနာတွေလုပ်တဲ့အချိန်မှာရုပ်လောင်းစုစုပေါင်း6လောင်းတွေ့ခဲ့ပြီးတော့နှလောင်းကကြီးရွာသားတွေဖြစ်ပြီးကြံလောင်းတွေကိုအတီးပြုဖို့ကြိုးစားနေဆဲရှိပါတယ်။မြန်မာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲအတွင်းမှာမတူပီ CDF ဘက်ကလည်းတူးကြဆုံပြီးတော့မြန်မာစစ်တပ်ဘက်ကလည်းအကြဆုံနေရှိတယ်လို့သိရပါတယ်။ဒါနဲ့ပတ်သက်လို့မြန်မာစစ်တပ်ဘက်ကတစုံတရာထုတ်ပြန်ပြောဆိုတာတော့မရှိသေးပါဘူး။ဒါအပြင်ချင်းပြည်နယ်ရဲ့မြို့တော်ဖြစ်တဲ့ဟာခါကနေပြီးတော့တိုက်ပွဲတွေပြင်းထန်ပြီးတော့စီးတင်းမာနေတဲ့မတူပီမင်းတပ်လမ်းပိုင်းကိုတွာလာမဲ့သူတွေအနေနဲ့ဇန်နဝါရီလ23ရက်နေ့ကစပြီးတော့ရက်ကွက်ထောက်ခံစာပါမှတွာလာခွင့်ပြုတော့တယ်လို့ဟာခါဒေသခံတွေကပြောပါတယ်။ဟာခါမြို့မှာဒီဟာခါဂန်ဂောကလီထန်တလန်မတူပီမြို့ထွက်စစ်စီဂိတ်လေးဂိတ်ရှိပြီးတော့ဟာခါမတူပီဂိတ်တစ်ခုတည်းကိုပဲထောက်ခံစာတောင်းနေတာလို့ဟာခါဒေသခံတူကပြောပါတယ်
။ဒီဟာခါကနေမတူပီထပ်ပေါ်ရလမ်းပေါ်လေဒီဟာခါမျိုးထပ်ပေါ်အဲဒီဖြစ်နေတဲ့ဟာခါမျိုးကခါမျိုးကလာရလူရောဒီမနေ့ဒီနေ့ကနေစပြီးတော့တယ်ဒီခါမျိုးကလာရလူရောရေကွက်တဲ့ရေကွက်ထုတ်ခံစာတို့လမ်းပေးယူတဲ့ထုတ်ခံစာပေါ်ရလူရဲ့ထပ်ပေါ်မယ်တဲ့အဲဒီဟာထုတ်ခံစာပေါ်ဘူးမပေါ်ဘူးဆိုရင်ဒီကလေးမျိုးဘူးဆိုတော့ဒီခီးပွားလာသူတွေကိုတော့သူပြောတာပေါ့အခုကမတူဘူးဗျာသူတို့စကြောင်းချူနေတယ်ဆိုတော့အဲဒီကိုသူနဲ့ဖိုက်ကောဖိုင်နိုင်ရဲ့ဒီအခုတလို့ကဘာလဲဆိုတော့မင်းရောလေးငင်းချက်မှာသူတို့လေးရင်းနဲ့ပြည်လို့ကျွန်တော်ချာတီးရတယ်အဲဒီအတွက်အဲသူတို့ကမင်းလေးအဲခတ်တော့လမ်းကိုလည်းချက်တယ်လို့လည်းကျွန်တော်ချင်းတယ်
ချင်းပြည်နယ်ဟာခါမြို့မှာရက်ကွက်ကူးကူးရှိပြီးတော့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းရက်ကွက်အုပ်ချုပ်ရေးမှုတွေအားလုံးအချမ်းမဖက်ဒီအာဏာဖီဆိုင်ရေးမှာပါဝင်ခဲ့ကြတာပါ နောက်ပိုင်းမှာတော့ဒီရက်ကွက်9ခုမှာစစ်ကောင်စီကရက်ကွက်တစ်ခုတည်းကိုပဲအုပ်ချုပ်ရေးမှုခံထားတာရှိပြီးတော့ကြံရက်ကွက်တွေမှာအုပ်ချုပ်ရေးမှုမရှိတဲ့အတွက်အခုလိုမျိုးတားမြစ်ကန့်သတ်ချက်တွေပြုလုပ်ချိန်မှာတော့ခီးသွွားထောက်ခံစာရဖို့အတွက်ဒီဇိုင်းကနေမှအခက်ကြုံရပါတယ်ခင်ဗျာ
။ဒါကတော့ချင်းပြည်နယ်မတူပီဘက်ကစစ်ရေးအခြေအနေကိုကိုသားညွန်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကချင်ပြည်နယ်ဖားကန့်စိတ်မှုဘက်ကတိုက်ပွဲတွေအခြေအနေကိုလည်းတင်ပြပေးချင်ပါတယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်စိတ်မှုကျေးရွာမှာရှိတဲ့စစ်ကောင်စီတပ်ကို KIA ကချင်နယ်ပူးပေါင်းတပ်တွေကဒီကနေ့မနက်ပိုင်းမှာတွားရောက်တိုက်ခိုက်ခဲ့ပါတယ်။အဲဒီတိုက်ခိုက်မှုပြီးတဲ့နောက်မှာတော့ဖားကန့်မြို့ထဲမှာလုံခြုံရေးကတင်းကျပ်ထားပါတယ်။ဒီလပိုင်းနဲ့မှာပဲဖားကန့်မြို့ထဲမှာပြစ်ခတ်တပ်ဖြတ်မှုတွေကလည်းမကြမကြဖြစ်နေတယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်
။ဒီကနေ့မနက်ပြစ်ခတ်တိုက်ခိုက်မှုဟာဖားကန့်မြို့နယ်စိတ်မှုကျေးရွာယူမာရက်ကွက်မှာအခြေစိုက်ထားတဲ့စစ်ကောင်စီတပ်ကို KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကတွားရောက်တိုက်ခိုက်ခဲ့တာပါ။တိုက်ပွဲမိနစ်30လောက်ဖြစ်ပွားပြီးအထူးကအခြေအနေမသိရသေးကြောင်းနဲ့စစ်ဆေးမှုတွေတင်းကျပ်နေကြောင်းဖားကန့်ဒေသခံအမျိုးသားတအုပ်က VOA ကိုပြောပြပါတယ
်။ယူမာရွာပေါ်မှာအဘဝနာကုမ္ပဏီရှိတယ်။အဲ့အဘဝနာကုမ္ပဏီဝန်ထမ်းမှာအရေးပေါ်ရှိတယ်။တပ်ဆိုင်ချတာအဲ့လိုလာဖြစ်တာ။မိနစ်9နာရီကျော်လောက်ပဲ။မိနစ်30လောက်ပေါ့။ဒါကတော့ဗမ်းကြောက်ရွာပါဟိုစစ်ဆေးမှုတွေလည်းတော့လုပ်နေတယ်။အဲ့ဒီဒီဒေတာတွေပါလေ။
တခြားဒေတာကအမျိုးသမီးတူဦးကလည်းဖားကန့်မြို့လုံခြုံရေးအခြေအနေကိုအခုလိုပြောပါတယ
်ဒီနေ့ solution နဲ့ဟိုဒီလုံခြုံအချက်တို့ခစားအချက်အဝယ်အဲနောက်အချက်အဝယ်နဲ့ကားစစ်တဲ့ဟာချက်အကုန်လုံးပြန်ဖြစ်အမြန်နေ့ကတော့လုံခြုံအဲ့ဒီပုံဥရှိမှလည်းမရောက်ကိုပြတ်ပတ်ထားတယ်လေခေါင်းမှပဲပြစ်လိုက်တာပေါ့တကယ်နဲ့
တေဆုံးသွားသူအမျိုးသားနှစ်ဦးဟာအသက်30ဝန်းကျင်လောက်ရှိကြောင်းနဲ့ဘသူကဘာကြောင့်ဖြစ်တယ်ဆိုတာမသိရသေးကြောင်းပြောပါတယ်ဒီလပိုင်းနေအတွင်းလူသေဆုံးမှုတွေမြင့်တက်လာနေကြောင်းလဲဖားကန့်ဒေတာကအမျိုးသားတအုပ်ကပြောပါတယ
်အခြေအနေတော့မကောင်းပါဘူးပကလူသေမှုကအဲ့လိုမျိုးတော့ဟိုဓာတ်များလာတယ်တလဟို5လောက်6လောက်ပါပြည်လာတယ်အဲ့လိုအခြေအနေဆိုတာလဲပကမှာ
ဒီလ21ရက်နေ့ညနေပိုင်းကလဲဖားကန့်မြို့အထွေထွေအုပ်ချုပ်ရေးရုံးမှာပောက်ကွဲမှု9ချိန်ခန့်ဖြစ်ပွားခဲ့တာကြောင့်ရဲ2ဦးထိခိုက်ပြီးတအုပ်သေဆုံးကြောင်းဆက်ပြောပါတယ်တချို့ဒေသခံတွေကတော့ရုံစင်းချိန်ပောက်ကွဲတာကြောင့်အထူးအကိမရှိကြောင်းပြောဆိုပေမဲ့တိကျအတည်ပြုချက်တော့မရသေးပါဘူး။ဒီလ၄ရက်နေ့ကလည်းဖားကန့်မြို့အထွေထွေအုပ်ချုပ်ရေးရုံးမှာလွတ်လပ်ရေးနဲ့အခမ်းအနားကျင်းပနေချိန်မှာ KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကလောင်ချာနဲ့ပစ်ခတ်ခဲ့လို့ဝန်ထမ်းတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဖားကန့်ခြေဆိုင်စစ်ကောင်စီတပ်စခန်းတွေကလည်းညစဉ်လိုလိုလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိပြီးလနဲ့ကြီးကြီးတွေလူနေရက်ွက်တွေအတွင်းကြားရောက်တာတွေရှိကြောင်းဒေသခံတွေကပြောပါတယ်ခင်ဗျာ
ဒါကတော့ကချင်ပြည်နယ်ဖားကန့်မြို့နယ်စိတ်မူကတိုက်ပွဲအခြေအနေကိုကိုဇော်ဝင်းလိုင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ကချင်ဘက်ကတိုက်ပွဲတွေပြီးမှာတော့ကရင်ပြည်နယ်ကြိုင်းစိတ်ကြီးဘက်ကစစ်ရေးအခြေအနေတင်းမာနေတာကိုဆက်ပြီးတင်ပြပေးကြပါတယ်စီးရဲတင်းမာနေတဲ့ကရင်ပြည်နယ်ကြိုင်းစိတ်ကြီးမြို့နယ်ထဲမှာစစ်ကောင်စီဘက်ကနေစစ်ကြောင်းတိုးချဲ့ပြီးတော့နယ်မြေရှင်းလင်းရေးတွေလှုပ်ဆောင်နေပါတယ်ဒီလိုနယ်မြေရှင်းလင်းရေးလှုပ်ဆောင်နေတာကြောင့်လက်နက်ကင်တော်လိုင်းရဲ့အဖွဲ့အစည်းတွေနဲ့နေစဉ်လိုလိုတိုက်ပွဲကကြိုကြားကြိုကြားဖြစ်နေတယ်လို့ဒေသခံတွေနဲ့စစ်ဆောင်ပြည်သူတွေကိုကူညီပေးနေသူတွေက VOA မြန်မာပိုင်းကိုပြောပြပါတယ်။ဒါကြောင့်ဘေးလွရာကိုထွက်ပြေးတိမ်းရှောင်နေရတဲ့ရွာသူရွာသား9000လောက်ဟာအခုချိန်ထိသူတို့ရဲ့နေရရင်းတွေကိုမပြောင်းနိုင်ကြသေးပါဘူး။ဒီကြောင့်သတင်းပေးပို့ထားတာကိုမမရတစင်အောင်ကပြောပြပေးပါမယ်ရှင်
။ January လပထမအပတ်ထဲကကျိုင်းစိတ်ကြီးမြို့နယ်မှာတိုက်ပွဲပြင်းထန်ခဲ့ပြီးတဲ့နောက်မှာစစ်ကောင်စီတပ်တွေစစ်ကြောင်းတိုးချဲ့နေပြီးရှင်းလင်းမှုတွေပို့ပြီးလှုပ်ဆောင်လာတယ်လို့ဒေသခံတွေနဲ့စစ်ဆောင်ကူညီရေးအဖွဲ့ကပြောပါတယ်။စစ်ကောင်စီဖွဲ့ရီဟာကြေးရွာတွေမှာတက်ဆွဲနေထိုင်ပြီးတော့ဒေသခံနေအိမ်တွေကိုဖောက်ထွင်းပြီးတော့လူချင်းနဲ့ပစ္စည်းတွေယူဆောင်သွားတယ်လို့လည်းစစ်ဆောင်ကူညီနေသူတူက VOA ကိုအခုလိုပြောပါတယ
်။ဒီကြီးကတချို့ကြေးရွာတွေမှာစစ်တပ်ကတက်ဆွဲပြီးတော့နေထိုင်တဲ့အပေါ်မှာဇာတ်တွေကတော့အပြန်ဖြစ်ပေါ့အပြန်ပြန်လို့မရဘူးလေ။သူတို့အိမ်တွေမှာလည်းဖောက်ထွင်းခံရတာရှိတယ်။ဒီစာနာရေးကားတွေပြီးတော့သူတို့ဒီဆိုတာဇာတ်တွေတိုင်နေပြီးဟိုတာပေါ့နော်။ဒီအိမ်စာနာရေးလူအားတွေရှိတယ်။အဲ့တော့မပြန်ရည်ဖြစ်ရတော့ဒီတော့တောင်းဦးနေချမ်းဒီမှာအတူတူမျိုးပေါ်ဒီမှာအားလုံးပေါင်းဆောင်နေကြတာပေါ့ဒီဘုန်းကြီးတို့ဒေတာမှပြင်ဆစ်ဆောင်ကနားတော့အထက်တော့ရှိနေတယ်ဆိုရင်အဲ့ချက်လည်းများကောင်းများနိုင်တယ
်စီးလှူရှားမှုကြောင့်ကြိုင်းစိတ်ကြီးမျိုးနဲ့တခွင်မှဒေတာက9000ထက်မနည်းအခုချိန်အထိနေရမပြန်ရည်ပဲအိုးပြစ်အိမ်ပြစ်ဘေးလွတ်ရာမှာတိမ်းရှောင်နေကြရတယ်လို့လည်းဆိုပါတယ်ဆစ်ဆောင်ဒေတာခန်တွေဟာပြန့်ကျဲတင်းရှောင်နေထိုင်နေရတာကြောင့်တချို့ကစားနပ်ရိက္ခာအကူအညီမရပဲအတော်ကလေးခက်ခဲကြတယ်လို့လည်းပြောပါရယ်စစ်ကောင်စီစစ်စင်ရေးကြောင့်နေ့စဉ်လိုလိုကြိုကြားကြိုကြားတိုက်ပွဲတွေဖြစ်နေတယ်လို့လည်းစစ်ဆောင်ကူညီသူတွေကပြောပါရယ်
ဒ ဒါကြာဒီတမတေးနေတမဆမ်းမှာကိုဒီတိုင်းသိနေလို့နဲ့3 4 5မှန်တော့ကွာမရှိရဒီအန်တယ်ရာလို့နှစ်ချောင်းလို့အဲအဲ့တည်းမှာဖြစ်ချောင်းတောက်ရှားတော့ဒါဒေါ်လာရဲ့အုပ်ွက်တွေနဲ့ဖြစ်ဖြစ်မှုတွေတော့ဖြစ်တာပေါ့နောက်ပိုင်းပြန်ကြကြအဲ့တည်းတခုရှိမှနောက်တစ်ခုကဒီတမီးကြီးကအနိုင်ကွင်းတရားတော်နာမည်တဲ့မှာလဲအနိုင်ကွင်းစစ်တပ်တွေရောတောင်လုံးစစ်တပ်တွေရောသူတို့ဒီဖြစ်ချောင်းသွားလာမှုနဲ့ရှင်းရင်းမှုတွေအဲ့လိုသူတို့ဆောင်နေတဲ့ပုံမှာဒါဒေါ်လာရဲ့အုပ်ွက်တွေကတော့အနေစီလို့ဖြစ်ဖြစ်မှုတွေတော့အနေကြီးတော့ရှိနေတာပေါ့အဲ့လိုဖြစ်တဲ့ပုံမှာတော့ဇာတာတွေကတော့မပြန်နိုင်ကြသေးဘူးလေ
အခုရဲ့ပိုင်းစစ်ကောင်စီဘက်ကအနန်းကွင်းရွာတောင်စွန်းရွာတစ်ဝိုက်ကိုစစ်ကြောင်းတိုးချဲ့ပြီးတရွာဝင်တရွာထွက်သွားလာလှုပ်ရှားနေပြီးတော့နေတွင်မှွေနောက်ပြီးတွေ့တဲ့ပစ္စည်းတွေကိုယူသွားတယ်လို့လေဒေသခံတူက VOA ကိုပြောပါတယ်စစ်တပ်ဘက်ကတရွာဝင်တရွာထွက်သွားလာလှုပ်ရှားနေတာကြောင့်အခြေအနေတွေပိုဆိုးလာလာမှာကိုဒေသခံတွေစိုးရိမ်နေတယ်လို့လေရွာခံတူကပြောပါတယ
်တောင်စွန်းဆိုလို့ရှိရင်တော့ပြန်သွားတဲ့လူတွေဆိုလို့ရှိရင်ဆိုတော့ရွာပြန်ပြီးမထွက်ဘူးဒီစစ်ကောင်စီကတချို့ကပြန်ဝင်လာတော့ဗောနော်ဟိုစားစရာတွေကိုခွက်ပကံဥပစာတွေလည်းပြန်ယူတော့ကိုအိမ်ကိုလည်းပြန်ကြည့်ကြတော့ဗောအဲအဲ့လိုလူမျိုးတွေပြန်လာလို့ပြန်ထွက်သွားလို့သူတို့တွေ့ရင်သူတို့ပြန်မထွက်ဘူးပြန်မထွက်ခိုင်းတာလည်းဆိုတော့သူတို့ကကြောမစုံသူတို့လိုအပ်ရင်သူတို့ခုဆောင်လုပ်မယ်ကာပါလုပ်မယ်အဲ့ဒီသဘောလေးဗောရွာသားတွေကလည်းပဲပြန်ရဲမလဲအချင်းနေတွေထပ်ဆိုးလာမှလည်းကြောက်တာလည်းရှိတယ်
တောတောင်နေထဲမှာခိုးလုံနေသူတွေအများစုကအေးဒဏ်ကြောင့်ဖျားနာချောင်းဆိုးဖြစ်ကြပါတယ်။စစ်ပီးဒုက္ခသည်တွေအတွက်စားရည်တောက်ရည်ဆေးဝါးဆောင်တဲ့အဝတ်အထည်စတဲ့အရေးပေါ်ပစ္စည်းတွေလိုအပ်နေတယ်လို့စစ်ဆောင်ကူညီပေးသူတွေကပြောဆိုကြပါတယ်ရှင်
။ဒါကတော့ကရင်ပြည်နယ်ကြာရင်စိတ်ကြီးဘက်ကဆေးရည်တင်းမာနေတဲ့အခြေအနေကိုမမျှတစင်အောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တိုက်ပွဲတွေပြင်းထန်နေတဲ့အတွက်မုံရွာကလေးဝလမ်းပေါ်မှာကားတွေပိတ်မိနေတဲ့အထိဖြစ်နေတဲ့အကြောင်းကိုတင်ပြပေးကြပါတယ်။လန်ထက်ကိုင်းထိတွေ့တိုက်ပွဲအခြေအနေတွေကြောင့်မုံရွာကလေးဝချိတ်ဆက်ထားတဲ့မဟာမြိုင်လမ်းတစ်လျှောက်မှာမော်တော်ယာဉ်တွေပိတ်မိနေတာသတင်းတပတ်ဒီပါရှိပါပြီ။ခီးသည်တင်ရင်တချို့လာရလမ်းတိုင်းလှည့်ပြီးတော့ပြန်သွားရတာရှိသလိုတချို့ကတော့လမ်းဖွင့်ပေးမဲ့အချိန်အထိစောင့်နေကြတယ်လို့ကိုယ်တိုင်ကြုံတွေ့ခဲ့သူတွေကပြောပြပါတယ်။ဒီလိုလမ်းပိတ်ထားတာကြောင့်ကုန်စီစီးဆင်းမှုအချိန်ကြာမြင့်တာကိုလည်းစိုးရိမ်နေကြပါတယ်။ဒီကြောင့်သတင်းပေးပို့ထားတာကိုတော့ကိုစံကျော်ကတင်ပြပေးထားပါတယ်။
စကိုင်းတိုင်းမုံရွာကနေကလေးဝကိုချိတ်ဆက်ထားတဲ့မဟာမြိုင်လမ်းတစ်လျှောက်မှာလက်နက်ကင်ပဋိပက္ခအခြေအနေတွေထိတွေ့တိုက်ပွဲတွေကြောင့်ခီးတက်တင်တဲ့ကုန်တီရင်တွေပိတ်မိနေတာ၅ရက်ရှိနေပြီလို့အဲ့ဒီလမ်းကြောင်းတွေကိုအသုံးပြုပြီးသွာလာနေတဲ့မော်တော်ယာဉ်လိုင်းရဲ့တာဝန်ရှိသူတို့ကပြောပါတယ
်။ဘလော့ဆယ်ကတော့ခီးတဲ့တွေကလည်းအများဆုံးအချင်းအချင်းသူတို့မဟုတ်ပုံမှန်သူတို့မဟာမြိုင်လမ်းဖြစ်ပြတဲ့အချိန်ထိပဲစောင့်ကြံနေကြတယ်။ဒီနည်းနဲ့ဆို၅ရက်ရှိသွားတယ်
မဟာမြိုင်လမ်းတစ်လျှောက်ထိတွေ့တိုက်ပွဲတွေဖြစ်နေပြီးအခုလိုကားလမ်းအသုံးပြုမရတဲ့အခြေအနေကြောင့်မြို့တွင်းကုန်စီစီစင်းနဲ့မဖြစ်မနေကိစ္စနဲ့ခီးသွားလာရမယ်ဆိုသွားမရဖြစ်နေတာကြောင့်ဒေသခံတွေအခက်တွေ့နေရတာပါပိတ်မိနေတဲ့ကုန်တင်ရင်နဲ့ခီးတက်တင်ကားတွေယာနဲ့ချီရှိနေပြီးအများစုကလမ်းပြန့်ဖွင့်မဲ့အချိန်တိစောင့်ပြီးမှသွားဖို့ဆုံးဖြတ်ထားကြတယ်လို့ပြန်လှည့်လာတဲ့ခီးတက်တင်ရင်မောင်းတူကပြောပါတယ
်
စကိုင်းတိုင်းတဲကအဓိကလမ်းမကြီးတွေဖြစ်တဲ့ယာယီလမ်းနဲ့ကံကောလမ်းကတော့မိုင်းအနေအကျောင်းသွားမြပဲပိတ်ထားတာနှစ်နှစ်နီးပါးရှိပြီလို့ပြောပါတယ်အခုအဓိကအသုံးပြုနေရတဲ့မဟာမြိုင်လမ်းကလည်းမိုးရသည်ဆိုရေတိုက်စားတဲ့တန်းကြောင့်သွားလာရခက်ခဲတာမျိုးရှိပါတယ်စကိုင်းတိုင်းမှာစစ်ကောင်စီနဲ့ကာကွယ်ရေးတပ်ဖွဲ့တွေကြားထိတွေ့တိုက်ပွဲတွေနေရအတော်များများရှိနေရပါNUG အမျိုးသားညီညွတ်ရေးအစိုးရဘက်ကတော့စကိုင်းတိုင်းကအဓိကလမ်းမကြီးတွေကိုတည်သူကာကွယ်ရေးအဖွဲ့တွေအနေနဲ့ထိန်းချုပ်ထားနိုင်ပြီလို့ပြောထားပါတယ်။အဲ့ဒီထဲမှာအခုလမ်းပိတ်နေတဲ့မဟာမြိုင်လမ်းလဲပါဝင်ပါတယ်ခင်ဗျာ
။ဒါကတော့မုံရွာကလေးဝချိတ်ဆက်ထားတဲ့လမ်းတစ်လျှောက်မော်တော်ယာဉ်တွေပိတ်မိနေတဲ့အခြေအနေကိုစံကျော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။တော်ရရှင်နေအနေနဲ့ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်လေးသတင်းလေးနဲ့ပတ်သက်လို့စာရေးသွားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့တနင်္လာညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်
။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေ၊ညှော်လင့်ချက်တွေ၊ပိုကောင်းတဲ့မက်ဖန်တွေကိုတောင်းတမိတာတွေက
ရင်လှလက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်အဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုသတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့2023ခုနှစ်ဇန်နဝါရီလ23ရက်တနင်္လာနေ့ညပိုင်းအတန်လွင့်အစည်းအဝေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10:00နာရီထိအစည်းအဝေးကိုတော့လှိုင်းဒိုမီတာ19 kHz 15653ညလှိုင်းဒိုမီတာ25 kHz 11803ညလှိုင်းဒိုမီတာ32 kHz 9335တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါ။အရင်ဆုံးတော့သတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်ဒီသတင်းပတ်မှာတော့စစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲအတွက်လူစည်ရင်းကောက်ခံနေတဲ့အပေါ်မှာတုံ့ပြန်တန်တွေအကြောင်းကိုစူးစီးတင်ပြပေးထားတာဖြစ်ပါတယ်စစ်ကောင်စီကနေကျင်းပမဲ့2023ခုနှစ်ရွေးကောက်ပွဲအတွက်လူဦးရေစည်ရင်းကောက်ယူနေတာတွေကိုမြို့အလိုက်ဇန်နဝါရီလအစပိုင်းမှာဆောင်ရွက်နေပါတယ်ဒီလိုလူစည်ရင်းကောက်ယူနေတဲ့အပေါ်ကမှလူတို့ရဲ့သဘောထားနိုင်ငံရေးပါတီတွေရဲ့သဘောထားအမြင်ဘယ်လိုရှိပါသလဲဆိုတာကိုရန်ကုန်ကပေးပို့ထားတဲ့သတင်းနောက်မှတ်စုကိုကိုသားညိုဦးကတင်ဆက်ထားတာရှုစားနာဆင်ပါရှင်
အနာသိထားတဲ့မြန်မာစစ်တပ်ဟာအခုနှစ်2023နဲ့မှာရွေးကောက်ပွဲလုပ်နိုင်ဖို့ကြိုးပမ်းနေပါတယ်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ရဲ့နှစ်သက်ကူးနှုတ်ခွန်းဆက်စကားမှာတော့လက်နက်ကင်ပြည်ပခါတွေကိုဖြည့်ရှင်းနိုင်လို့ရှိရင်တိုင်းရင်းသားတွေနဲ့တိုင်းရင်းသားဒေသတွေရဲ့အခွင့်အရေးပိုပြီးတော့ဆောင်ရွက်နိုင်မှာဖြစ်တဲ့အကြောင်းနောက်တိုင်းရင်းသားတွေရဲ့ဒီမိုကရေစီအခွင့်အရေးမဆုံးရှုံးစေဖို့နိုင်ငံအနှံ့မှာရွေးကောက်ပွဲကျင်းပဖို့ဆောင်ရွက်နေတဲ့အကြောင်းထည့်သွင်းပြောဆိုပါတယ်မြို့ပေါ်ရက်ွက်တွေမှာလူစည်ရင်းကောက်ယူတာကိုဇန်နဝါရီလ9ရက်နေ့ကစပြီးတော့လုပ်နေတာပါလူဦးရေစည်ရင်းကောက်ယူပုံကအိမ်မှာအမှန်တကယ်နေထိုင်တဲ့လူစည်ရင်းကိုနမည်မှတ်ပုံတင်တဲ့အတူစီစစ်ကောက်ယူတာဖြစ်တယ်လို့နမည်စင်းပြီးခဲ့တဲ့ရန်ကုန်မြို့အင်းစိန်မြို့မှာနေထိုင်သူတူကဗီဒီယိုကိုပြောပါရတယ်
။မမရနေမှာမလား။ရန်ကုန်မှာကျတော့အလုံးနဲ့ဆိုတော့အင်းလာလာနေရပါတော့နော်။နေမှာတကောင်ချင်းရှိတယ်လေ။အဲ့ဒါမှလည်းလာကောက်တဲ့ခါကျရင်မိသားစုကအမတို့နမည်စင်းလေးပေးမှဆိုတော့တို့ကိုပြောပြတယ်။နေတော့မဆိုင်ဘူးဒီမှာဒီခုအိမ်မှာနေတဲ့သူစင်းင်းကိုပဲတို့ကကောက်တယ်လို့ပြောတာပဲ။ကျွန်တော်ကဘာမှထွေထူတော့မမင်း။ဘာပြတ်ကောက်လဲဆိုတာလည်းတို့ကမပြောဘူး။သူကလည်းသူအမားတော်ကမှန်းနိုင်ကြရင်စိတ်လည်းမကြောက်သူတို့လည်းရေကောက်ပွဲဆိုရဲယုံလည်းမယုံမဲပေးဖို့ဆိုတာအဝင်ကြီးပဲတိတ်မှလည်းမဟုတ်ဘူးမတက်တာလို့သာသူတို့ကောက်တော့ပေးရတာလည်းရှိရတယ်သူတို့စီနေမှန်လာမယ်လို့လည်းမယုံပါဘူ
းအခုဒီကောက်ယူနေတဲ့လူကြီးစင်းဟာပြီးခဲ့တဲ့နှစ်တုန်းကစစ်ကောင်စီရဲ့ထူထူအုပ်ချုပ်ရေးဦးစီးဌာနကလူဝင်မှုကြီးကြပ်ရေးဌာနကိုပြီးပို့ခဲ့တဲ့အင်တော်စုစင်းကိုအခြေခံပြီးတော့မြေပြင်ချက်လက်နဲ့စီစစ်လှုပ်ဆောင်တာဖြစ်တယ်လို့အမည်မဖော်လိုတဲ့လာဝကအရာရှိတူကဗီဒီယိုကိုတီးပြပြောပါတယ်2020ရွေးကောက်ပွဲမဲဆင်းမှာအမှားများစွာရှိခဲ့တဲ့အတွက်အခုလိုမျိုးမြေပြင်ကွင်းစင်ကောက်ယူတဲ့စနစ်ကိုလုပ်တာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ဘက်ကလည်းပြောဆိုပါရတယ်။မြို့ပေါ်ရက်ွက်တွေမှာလူစင်းကောက်ယူတာကိုဇန်နဝါရီလအစောပိုင်းကနေကလှုပ်ဆောင်နေပေမဲ့အာနာသိမ့်ပြီးနောက်ပိုင်းဖြစ်လာတဲ့လက်နက်ကင်ပြိပခါတွေကြောင့်နေရက်ဆွန့်ပြီးတော့ရောက်တဲ့ရက်မှာခလုံးနေကြသူတချို့ကြားမှာတော့အခုလိုမျိုးစင်းကောက်ယူတာတွေမကြုံရသေးပါဘူး။ကရပီနယ်ဒေသခေါ်ကင်းဒီပြည်နယ်မှာလည်းဒီလက်နက်ကင်ပြိပခါတွေကြောင့်ဒေသခံတွေအခုချိန်ထိနေရက်စီမပြန်နိုင်ကြပါဘူး။အိမ်ပြန်ဖို့အခွင့်မသာသေးဘဲနဲ့နှစ်နှစ်နီးပါးဆစ်ဆောင်နေရသူတူကတော့အခုသူနေထိုင်နေတဲ့ကြီးရွာမှာတော့သူတို့ကရွေးကောက်ပွဲအတွက်တစုံတရာပြောလာတာမျိုးမရှိသေးဘူးလို့ဆိုပါတယ
်။ရွေးကောက်ပွဲအတွက်အညီရောဘာမှမကြားရသေးဘူးပဲ။ပြန်လို့တော့ပြောချပါသေးတယ်။မဲအန်ဒီတော့ပြန်လို့လေလျောက်သွားတော့ဒီလိုရွာကတော့လုံးဝပြန်လို့မရဘူးဖြစ်နေလို့လေ။အဲ့ဒါကြောင့်အန်ဒီတော့ပြန်ရလို့ရှိရင်ဒီတော့ပြန်နေမှာပေါ့။အဲ့ဒါနဲ့ပြန်စုံစမ်းကြည့်လိုက်တော့ဒီလိုမှလည်းသူများမပြေးဝင်သေးဘူးတော့ပြန်နေတဲ့လူလည်းမရှိသေးလို့လေအဲ့ဒါကြောင့်အန်ဒီတို့လည်းမหนีရဲလို့အဲ့ဒါကြောင့်ဒီကိုနေရာဟောင်းကိုပြန်လာနေရတယ်။ဒီကောက်ပွဲချက်တော့ရောလူကြီးတော့ဘာမှပြောလာသေးဘူးအန်ဒီတို့ဒီလိုပြောလိုက်တော့လေဒီချိန်ကျမှဖြစ်ပြီးမှာပေါ့
။စပီတုခတွေကတော့သူရဲ့နေရမလုံးကျုံသေးတယ်လို့ပြန်စရာအိမ်ရှိတော့လို့ရောက်တဲ့အရမှာပဲအခက်ခဲတွေရင်ဆိုင်ပြီးတော့နေနေကြရတယ်လို့ပြောပါတယ်။ရခိုင်ပြည်နယ်ကရင်နီနဲ့ချင်းပြည်နယ်ရှမ်းပြည်နယ်တို့မှာရှိတဲ့စစ်ဆောင်စခန်းတွေကိုဖျက်သိမ်းပြီးတော့စစ်ပြေးဒုက္ခတွေနေရပြန်ကြဖို့ကိုလည်းစစ်ကောင်စီဘက်ကနေပြီးတော့ပြီးခဲ့တဲ့2022ခုနှစ်စက်တင်ဘာလကတည်းကပြာပြီးခဲ့ပါရယ်ရခိုင်ပြည်နယ်မှာတော့ရခိုင်လူမျိုးကုစားပြုပါတီတွေကြားမှာစစ်ကောင်စီလုံးမဲ့ရွေးကောက်ပွဲကိုမဝင်ဖို့ဆုံးဖြတ်တာရှိတယ်လို့ပဲစဉ်းစားစောင့်ကြည့်နေတဲ့ပါတီတွေလည်းရှိပါရယ်ရခိုင်ဦးဆောင်ပါတီ EFP ကတော့အခုဒီစစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်ဖို့ဆုံးဖြတ်ပါရယ် the Yuga Puha Pionzu Dayo, Pudri Ne Democracy, a top by Yi Chi Lue, Sikonsi Dole, Yuga Pugani to Saint Nanga, top out the Pitan Nelu Yusari Chong, EFP Okta to the Imonga Pioare.
Which Moro Midi Puisigam so, no, Champa, who went to Imaba. A good little EFP Kalarumale, I made the Boba, the Palos and Papon Tentare, the Boba, Yuga Puma, went to Imbo Pepper. We must be angry, Nanga Yipati. ပုံတင်တဲ့ဥပဒေအရဖြတ်သိမ်းခြင်းခံရမှာပေါ့ဘလို့ထွက်မှလည်းအလုံးပိတ်ပြီးရိုက်ကြမှာလားအကုန်ပေးစီလားခုနစ်နားလေးမှာဘလို့ပေးခဲ့ပြီးပြီလေမိကြမှုကိုဆက်ပေးကြမှာလားမပေးဘဲနဲ့ညင်းရင်တော့ဘလို့ထွက်လန်းကိုပေးမှာအဲ့လိုထွက်လန်းဒီခုနကျွန်တော်တို့ရဲ့ပြည်တော်စုတွေရောကိုစည်းပုံချေတဲ့ဥပဒေတွေရောကိုကြုတ်မေးအောင်လည်းတွေရောပြည်သူလူထုတွေရောရွေးကောက်ဝေးဒီလိုအပ်တယ်အဲ့ဒီလိုအပ်
စပြီးမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုရှိတဲ့နောက်ပိုင်းအကြမ်းဖက်မှုတွေဖိနှိပ်မှုတွေနဲ့ကြီးမားတဲ့လူခွင့်ချိုးဖောက်မှုတွေရင်ဆိုင်လာတာကိုဥပမာအဖြစ်ကြည့်ပြီးတော့အရေးပါတဲ့တရားဥပဒေစိုးမိုးရေးကိုလေးထားကြဖို့သူကသတိပေးပါတယ်။ပြည်တွင်းပြည်ပနဲ့နိုင်ငံတကာရဲ့ဖိအားတွေကြားမှာစစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲပေါ်မှာတော့ဒီရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ် SNL အထွေထွေတွင်းမှုဦးဆိုင်လေးကအခုလိုပြောပါတယ်
။တာမန်ချင်းနေရဆိုရင်တော့သူကဩဂတ်လထဲမှာရွေးကောက်ပွဲကျင်းပမှာပေါ့နော်။အမှန်ချင်းမဟုတ်ဘူးဆိုရင်တော့6လတစ်ကြိမ်6လတစ်ကြိမ်2ကြိမ်တိုးပြီးလို့ရှိရင်သူကဆက်ပြီးတိုးကောင်းတိုးလို့ရမှာပေါ့နော်ဒါကတော့ဖွဲ့စည်းပုံရလည်းပဲစကားထပ်ပြောအောင်ပါဒါပေမဲ့အဲ့တဲ့အရေးကြီးတာကအခုချိန်နေအထိ2023နှစ်ကုန်တဲ့အထိကိုတပတ်တဆက်ရထားနေစုမဲ့လို့တိုက်ပွဲဆက်ဖြစ်နေတယ်မနေ့တနေ့မှာပဲဒီချင်းမျိုးသားတပ်ဦးဌာနချုပ်ကိုဘုံကျဲတိုက်ခိုက်နေရတာတွေရှိတယ်နောက်ကရင်ပြည်နယ်ကယားပြည်နယ်ချင်းပြည်နယ်နဲ့စကိုင်းမကွေးမှာအစရှိတဲ့ဒေသတွေမှာစစ်ဘေးရှောင်ပြည်သူတွေဒုက္ခကြုံနေရတာကိုဘယ်လိုပြန်ကူစားမလဲ။နောက်နိုင်ငံတကာရဲ့ဖိအားပေးမှုတွေလည်းရှိနေတယ်
။စစ်ကောင်စီကအခုလုံးမဲ့ရွေးကောက်ပွဲမှာလူလူမပါဝင်ကြဖို့အတိအမှတ်မပြုကြဖို့ကိုလည်းရည်ညွှန်းတိုက်တွန်းတဲ့ဆန္ဒပြပွဲတွေတိုက်ပွဲပြုခဒေသတွေတဲကတစ်ခုဖြစ်တဲ့စကိုင်းတိုင်းအပါဝင်တချို့နေရာတွေမှာလှုပ်ရှားမှုတွေလုပ်နေကြပါရယ်။စစ်ကောင်စီဘက်ကတော့လူ့ရေးစီရင်ကောက်တာကိုဆက်ပြီးတော့လုပ်နေလို့မှာတချို့နေရာတွေမှာတော့စီးရင်ကောက်ယူဖို့ရောက်လာရင်လည်းဖမ်းဆီးခံလိုက်ရသူတချို့လည်းရှိတယ်လို့ဒေသခံတွေကပြောပါတယ်။ဗိုလ်ချုပ်မကြီးမင်းအောင်လှိုင်ကဒီအစိုးရအဖွဲ့ဝင်ကြီးတွေနဲ့တိုင်းနယ်ပြည်နယ်ဝင်ကြီးချုပ်တွေကိုပြီးခဲ့တဲ့သတင်းနှောင်းပိုက်ထံမှာပြောခဲ့တဲ့မိကွန်းနဲ့မဲဆင်းတွေမှန်ကန်ဖို့နဲ့မဲဆန္ဒရှင်တွေချင်းချောက်ပြားပြတာမခံရဘဲနဲ့မေးပေးနိုင်ဖို့ကြိုးပမ်းနေတဲ့အကြောင်းဒီပေါ်မှာမူတည်တော့ရွေးကောက်ပွဲကိုထပ်ပြီးတော့တုံ့သက်သွားမယ်လို့လည်းပြောဆိုသွားပါတယ်။အခုနှစ်ယူကော့ပွဲကိုဩဂတ်လမှာကျင်းပမယ်လို့စစ်ကောင်စီကမူလကစီစဉ်ထားပေမဲ့ယူကော့ပွဲကျင်းပမယ်ရက်နဲ့ပတ်သက်လို့အချိန်ကာလအတိအကျပြောဆိုတာတော့မရှိသေးပါဘူး။တစ်ဖက်မှာတော့စစ်ကောင်စီကဒီပြုလုပ်မဲ့ယူကော့ပွဲမှာမပါဝင်ကြဖို့နိုင်ငံရေးတကြွလှုပ်ရှားသူတွေတော်လိုင်းအင်အားစုတွေကလည်းပြည်သူတွေကိုတိုက်တွန်းနေတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါရခင်ဗျာ။ကျွန်တော်တားညီဦးပ
ဒါကတော့စစ်ကောင်စီကမကြခင်ကျင်းပတော့မယ်ဆိုတဲ့ရွေးကောက်ပွဲအတွက်နိုင်ငံတော်ဝန်မှလူစည်းရင်းတွေကောက်ယူနေတဲ့အပေါ်မှာတုံ့ပြန်တမ်းတွေအကြောင်းဒီသတင်းပတ်ရဲ့သတင်းတောင်ဖတ်စုအစီအစဉ်မှာကိုသားညူကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်လက်ရှိကြုံနေရတဲ့ကဘာတလွားစီးပွားရေးနှိမ့်ခွင့်မှုတွေကြောင့်တန်းနဲ့ချီတဲ့လုပ်သားတွေဟာအရေးသွေးနှိမ့်နဲ့လစာမကောင်းတဲ့အလုပ်တွေကိုရွေးချယ်စရာမရှိဘဲနဲ့လုပ်ကိုင်နေကြရလိမ့်မယ်လို့နိုင်ငံတကာလူ့သမားအဖွဲ့ ILO ကကမ္ဘာလုပ်ကိုင်နဲ့လူမှုရေးအလားအလာဆိုင်ရာ2023ခုနှစ်အစည်းအဝေးခန်းစာမှာတတိပေးထားပါတယ်မြန်မာနိုင်ငံမှာတော့နိုင်ငံရေးပြဿနာတွေနဲ့ပြည်ပခါတွေနဲ့အတူကုန်စည်နှုန်းကြီးမြင့်မှုတွေကြောင့်စီးပွားရေးအခြေအနေအခက်အခဲတွေနဲ့ဆက်ပြီးတော့ကြုံတွေ့ရအောင်မယ်လို့လည်းဖော်ပြပါရှိပါတယ်2023ခုနှစ်အတွက်မြန်မာနိုင်ငံတွင်းအလုပ်ကိုင်အလားအလာအခြေအနေတွေကိုတော့ဒီသတင်းမဲ့ရဲ့စီးပွားရေးအစီအစဉ်မှာမတ်သိန်ကီထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင်
2023ခုနှစ်နဲ့အလွန်အတွက်အလုတ်ကန်ဆိုင်ရာခန့်မှန်းချက်တွေကအားရစရာမကောင်းပါဘူး။ကမ္ဘာတစ်လွှာအလုတ်လက်မဲ့ဥယျာဉ်ဟာအခု2023ခုနှစ်မှာ3တန်းတိုလာပြီးစုစုပေါင်း208တန်းရှိလာပြီး2024ခုနှစ်မှာလည်းအလားတူရှိလိမ့်မယ်လို့နိုင်ငံတကာအလုတ်သမားအဖွဲ့ကြီး ILO ရဲ့အစီရင်ခံစာတစ်ကခန့်မှန်းထားပါတယ်။အလို့အကန်ရေးအတွက်ရောအရေးအသွေးရောဆုတ်ယုတ်ချဆင်းသွားမယ်လောက်ခလာစာနေသွားတယ်လို့အလို့အကန်အခြေအနေကလည်းပိုပြီးတော့ဆိုးသွားနိုင်တယ်လို့ ILO ရဲ့အလို့အကန်အရေးအသွေးဆိုင်ရာညွှန်ကြားရေးမှူးမန်နူလာထိုမီကပြောပါတယ်
The global economy faces
ကဘာစီးပွားရေးဟာဆိုရင်တိတ်ပြီးအခက်အခဲကြုံရတဲ့နှစ်နဲ့ရင်ဆိုင်နေရတာပါ Ukraine စစ်ပွဲပထဝီနိုင်ငံရေးအရာတင်းမာမှုတွေကုန်စည်ထောက်ပံ့မှုခွင့်ဆက်မှာအခက်အခဲအဟန့်အတားတွေငွေကြေးဖောင်းပွားမှုတင်းကျပ်လာတဲ့ဗဏ္ဍာရေးဆိုင်ရာမူဝါဒတွေနဲ့အလုံးမမသေးချာမရေရာတဲ့အခြေအနေကြောင့်လုံသားစည်းကွက်အလားအလာတွေအပေါ်မှာထိခိုက်စေပါတယ်လို့သူမကပြောခဲ့တာပါ ILO ရဲ့2023ခုနှစ်အတွက်ကမ္ဘာအလို့ကန်ဆန်ရာအခြေအနေအလားအလာအစဉ်ခန်းစာတင်မှာတော့မြန်မာနိုင်ငံမှာနိုင်ငံရေးပြည်ထနာတွင်နဲ့ပြည်ပခတွင်နဲ့အတူကုန်စည်နှုန်းချိမြင့်မှုတွေကြောင့်စီးပွားရေးအခြေအနေအခက်အခဲနဲ့ဆက်ပြီးတော့ကြုံတွေ့နေရအောင်မယ်လို့ဖော်ပြပါတယ်။စိုက်ပျိုးရေးကဏ္ဍမှာတော့ဓာတ်မြေဩဇာ၊လောက်စာစည်းနဲ့မွေးမြူရေးအစားအစာတွေဈေးကြီးလာတာနဲ့အတူလက်သမားတွေဝင်ငွေလျော့လာနေပါတယ်။ဟိုတယ်နဲ့ခီးစွာလုပ်ငန်းတွေလည်းအရင်လိုပြန်ပြီးအလုပ်မဖြစ်ပါဘူး။စစ်ကောင်စီကအလဲပတ်ခီးသွွားပြည်ဝင်ခွင့်ဖွင့်ပေးတယ်ဆိုပေမဲ့ဆရာနာတင်ပြီးတဲ့နောက်ခြေပြန့်လာနေတဲ့လက်နက်ကိုင်ပြည်ပခါတွေကြောင့်ပြည်ပခီးတဲ့တွေမျောလင့်နိုင်တဲ့အနေအထားမရှိပါဘူးအထည်ချုပ်လုပ်ငန်းခန္ဓာမှာဆိုရင်လဲအလုပ်အကင်မရေရာမှုနေစားလုပ်သားတွေအဖြစ်ပုံမှန်မဟုတ်တဲ့အလုပ်ချိန်နဲ့လုံအားကလည်းလျှော့ပြီးတော့ရနေကြတဲ့အကြောင်းသတင်းတွေလည်းဇက်တိုက်ထွက်ပေါ်နေတာပါဆီယနာတင်ပြတဲ့နောက်နိုင်ငံရေးစီးပွားရေးအချို့အကွေမှာစီးပွားရေးအလို့အကန့်အခွင့်အလန်းအပြောင်းလဲရှာဖွေကြသူတွေလည်းရှိနေပါတယ်။နိုင်ငံတကာအသိအမှတ်ပြုလက်မှတ်ရကြောင့်မြတ်တင်နန်းတွေချိတ်ဆက်တင်ကြားနေတဲ့မတ်ဆူမွန်တိုကတော့အွန်လိုင်းကနေပို့ချလာတဲ့ကြောင့်မြတ်တင်နန်းတွေတိုးလာတာတွေ့ရကြောင်း VOA ကို Skype ကနေတဆင့်အခုလို့ပြောပါတယ်
။ခုနောက်ပိုင်းမြန်မာပြည်မှာတင်နန်းတွေတိုးလာတာကကျောင်းစိန်နဲ့ပတ်သက်တဲ့သင်တန်းရက်တူသင်တန်းလေးတို့ကျောင်းမြတ်နဲ့ပတ်သက်တဲ့ရက်တူသင်တန်းလေးတို့တိုးလာတာကိုတွေ့ရပါတယ်ရှင်။တိုးလာတဲ့သဘောတရားကတော့ဘာလို့သွားနေလဲဆိုတော့သူကဒီရက်ပညာရဲ့ပိုင်းဆိုင်ရာကိုနားလည်ထားခြင်းနဲ့ပေါ့ဝတ်တဲ့သူတွေအနေနဲ့ဆိုလဲသူကဝယ်လာတဲ့နောက်ပိုင်းမှာကိုယ်ဝယ်တဲ့ပစ္စည်းပေါ်မှာနားလည်ထားခြင်းတော့အဲ့လိုရက်တူသင်တန်းလေးကိုဖွင့်လာတဲ့လူတွေလည်းတော်တော်များလာပါတယ
်။နိုင်ငံတကာအသိအမှတ်ပြုလက်မှတ်ရကျောင်းမြတ်သင်တန်းချောင်းကိုတက်ရောက်လာသူတွေထဲမှာလဲလူသစ်တွေပါလာကြောင်းသူမကပြောပါတယ်
။ကျောင်းမြတ်ရနာနဲ့ပတ်သက်ပြီးတော့စုမလို့တင်တန်းနေမှာကတော့အဓိကကဟိုဝယ်ယူရင်းနဲ့ပေါ့နော်စိတ်ဝင်စားလာလို့လာပြီးတော့လေ့လာတဲ့သူတွေလည်းရှိပါတယ်။တချို့ကကြတော့လဲလုပ်ငန်းပြောင်းလဲခြင်းလို့ပေါ့တချို့ကြတော့လဲကိုယ်မှာငွေရင်းလောက်တော့ရှိပြီးသားဒီလုပ်ငန်းကိုတိုးချဲ့ခြင်းလို့ဒီဘက်လုပ်ငန်းကိုစတင်ပြီးတော့ဝင်ရောက်ခြင်းလို့ဆိုပြီးတော့စဝင်လာတဲ့သူတွေလည်းရှိပါတယ်။တချို့ကြတော့လဲမိဘကဟိုပေါ့လက်ငုံလက်ရည်ဒီကြောင်မြေရတဲ့နာဆိုင်စိန်ဆိုင်ရွှေဆိုင်ပေါ့နော်ရှိတယ်ဒါပေမဲ့တာသမီတွေကိုလက်စီကမ်းပြီးတော့မှတင်ပေးဖို့လို့အချိန်လောင်းလုံးလောက်မပေးနိုင်တဲ့အခါမှာတင်တန်းမျိုးထည့်ပြီးတော့တင်ကြတယ်တချို့ကြတော့လေမိဘတွေစီမှာလည်းအလုံးလုံးတယ်ဒါပေမဲ့နိုင်ငံတကာအတိမတ်ပြုလက်မှတ်လိုမျိုးတွေရကျင်တဲ့အခါမျိုးတွေမှာလာပြီးတော့တက်တာရှိပါတယ်တယောက်နဲ့တယောက်နဲ့တော့ရည်ရွယ်ချက်ချင်းတော့မတူကြအောင်ရှင်ဟုတ
်ကျောင်းမြေမှာနေဆက်ကုန်သွယ်ရေးပြန်ပြီးဖွင့်လာတာကြောင့်မြမကြောင်မြတ်ထဲတွေရောက်တဲ့ရွှေလီခလုပ်ငန်းတွေတော့ပြန်ပြီးလဲပတ်လာပေမဲ့ကိုဗစ်မတိုင်ခင်ကအတိုင်းအတာမျိုးပြန်ဖြစ်လာဖို့အချိန်ယူရမယ်လို့ရွှေလီခရတနာဆိုင်လုပ်ငန်းရှင်ရန်ကပြောပါတယ
်။從前年到現在的話
လဝိရတနာတွေအတွက်ကြောက်စင်းကြောင်မြတ်တွေကနေဆက်ခိတ်တွေပေါ်မှာမူတည်ပါတယ်မြန်မာနိုင်ငံကကြောက်စင်းကြောင်မြတ်တွေကိုတုံးရတာကြောင့်အခုဆိုရင်ပစ္စည်းရဖို့ခက်ပါတယ်အများကြီးဝယ်ထားတာရှိပေမဲ့နှစ်နှစ်ကြာတဲ့အထိအဲ့ဒီပစ္စည်းတွေလက်ခံမရရှိသေးတဲ့အကြောင်းရွှေလီခကျောင်းမြေရတနာဆိုင်ပိုင်ရှင်ရန်ကပြောခဲ့တာဖြစ်ပါတယ်။မြမဘဲချမ်းမှလည်းကျောင်းမြေရတနာလုပ်ငန်းခန္ဓာမှာအရင်လိုစီစီကကမတွေ့မမြင်ရပေမဲ့လုပ်ငန်းတွေဆက်လက်လဲပတ်နေတယ်လို့မတ်ဆူမွန်တိုးကပြောပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလ3ရက်နေ့ဆီယနာသိမ့်မှုနောက်ပိုင်း18လအကြာမှာအလို့အကိုင်းတွေအကြီးအကျယ်ဆုံးရှုံးရသလိုအလို့အကိုင်းခေါင်းတွေလည်းမလုံမလောက်ဖြစ်လာတယ်လို့ ILO က2022ခုနှစ်ပထမနှစ်ဝက်မြန်မာနိုင်ငံရဲ့အလို့အကိုင်းအခြေအနေဆန်းစစ်ချက်မှာဖော်ပြခဲ့တာပါ2020ပြည့်နှစ်နောက်ပိုင်းအလို့အကိုင်းရတဲ့အမျိုးသားအမျိုးသမီးတက်တန်းလောက်သာရှိမယ်လို့ ILO ကခန့်မှန်းထားပြီးအလို့အကိုင်းတချို့ပြန်ရတယ်ဆိုပေမဲ့2020ပြည့်နှစ်ကရှိခဲ့တဲ့အလို့အကိုင်းရရှိမှုအဆင့်ကိုမမီဘူးလို့လည်းအစိုးရခန်းစာကထောက်ပြထားပါတယ်2022ခုနှစ်ပထမနှစ်ဝက်အတွင်းမြန်မာနိုင်ငံမှာအမျိုးသားနဲ့အမျိုးသမီးခန့်မှန်းချေ 19.3 သန်းတို့အလို့အကိုင်းရှိခဲ့ကြပြီး2020ပြည့်နှစ်တုန်းကတော့လူပေါင်း 20.4 သန်းအလို့အကိုင်းရှိခဲ့တယ်လို့လည်းဖော်ပြထားတာပါ အမျိုးသမီးတွေအလို့အကိုင်းဆုံးရှုံးရမှုကအမျိုးသားတွေထက်ပိုပြီးတော့များတယ်လို့အရေးအသွေးရှိတဲ့အလို့အကိုင်းတွေလည်းအလွန်အမင်းရော့ကျလာနေကြောင်းသတိပေးထားပါတယ်လက်ရှိအခြေအနေကြောင့်အဓိကကျတဲ့လုပ်ငန်းခန္ဓာတွေမှာလုပ်ငန်းတွေအတွက်ရောလုပ်သားတွေအတွက်ပါထိခိုက်စေတယ်လို့လည်း ILO ကထောက်ပြထားပါတယ်ရှင
2023ခုနှစ်အတွက်မြန်မာပြည်တွင်းကအလုတ်ကိုင်းအလားအလာအခြေအနေတွေကိုစူးစိပြီးဒီသတင်းမှတ်ရဲ့စီးပွားရေးခန္ဓာမှာမတ်သိမ့်ကြီးထိုက်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းမှတ်မှာတော့ထိုင်ဝမ်ကပင်စင်စားဂိမ်းမာကြီးတွေအကြောင်းကိုတင်ပြပေးထားပါတယ်။အွန်လိုင်းပေါ်မှာချိတ်ဆက်ကစားရတဲ့ e-sports ဂိမ်းကစားကြတဲ့သူတွေထဲမှာတော့ထိုင်ဝမ်ကဂိမ်းမာအဖွဲ့တစ်ဖွဲ့ကလည်းထူးခြားလာပါတယ်။အဲ့ဒီအဖွဲ့ဝင်တွေအားလုံးကအသက်60ကျော်ပင်စင်စားတွေဖြစ်ပါတယ်။ e-sport ပြိုင်ပွဲတွေမှာပါဝင်ပြိုင်ကြတဲ့ဂိမ်းအဖွဲ့တွေအကြောင်းကိုမဆုမြတ်မုံကအတီးသတင်းဘက်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာမိတ်ဆက်ပေးထားပါတယ်ရှင်။
တတိရှိရေဟိုခွန် evergreen အဖွဲ့နဲ့လာပြိုင်လိုက်လို့ကြွေးကြော်နေတာကတော့ထိုင်ဝမ်က e-sports ဂိမ်းပြိုင်ပွဲဝင်ဟိုခွန် evergreen အဖွဲ့ဖြစ်ပါတယ်။ဂိမ်းကစားသူတွေအထူးသဖြင့်အင်တာနက်ကွန်ရက်ပေါ်မှာချိတ်ဆက်ပြီးတော့ကစားရတဲ့ဂိမ်းမျိုးကစားသူတွေဆိုရင်အများအပြားလူငယ်လူလတ်ပိုင်းတွေများပါတယ်။ e-sports ပြိုင်ပွဲဝင်အစ်စ်မျိုးဆိုရင်တော့လူငယ်ပိုင်းတွေပိုများပါတယ်။ဒါပေမဲ့ဒီအဖွဲ့မှာတော့အသက်အငယ်ဆုံးအဖွဲ့ဝင်က62နှစ်ဖြစ်ပြီးတော့အသက်အကြီးဆုံးက69နှစ်ဖြစ်ပါတယ်။သူတို့အဖွဲ့ကိုဟိုခွန်တက္ကသိုလ်ရဲ့Multimedia Game Development and Application ဌာနညွှန်ကြားရေးမှူးကဖွဲ့စည်းတည်ထောင်ထားတာဖြစ်ပါတယ်။တက္ကသိုလ်ကစီစဉ်ကျင်းပပေးတဲ့ e-sports ဂိမ်းပြိုင်ပွဲမှာပါဝင်ရှင်ပြိုင်နေတဲ့အသက်65နှစ်အရွယ်ချန်ယီရှုဆိုရင်အရင်တုန်းက online game ကစားဖို့မပြောနဲ့ကွန်ပျူတာအင်တာနက်အကြောင်းကိုတော့ကောင်းကောင်းမသိခဲ့ဘူးလို့ AP သတင်းဌာနကပြောပြပါတယ်
။ So says that 我对这个真的没有什么对电脑我是我当初我没有想要去学它。
ကိုမင်းလေးလေးပြောရရင်ဒါရီမတိုင်ခင်ကကွန်ပျူတာအကြောင်းကျမဘာမှမသိဘူးလေကျမကလူချင်းတွေ့မျက်နှာချင်းဆိုင်ပြောရဆိုရတာကိုပဲကြိုက်တာဆိုတော့ကွန်ပျူတာတွေအင်တာနက်တွေဘာတွေသင်ဖို့လဲစိတ်ကူးမရှိခဲ့ဘူးပေါ့ဒါပေမဲ့ဂိမ်းစကစားတဲ့အချိန်ကစပြီးဒါကအုံနောက်အတွက်ကောင်းတယ်ဆိုတာသတိထားမိတယ်လေအထူးသဖြင့်လက်တွေကိုသုံးရတော့လက်တွေကလည်းဖြတ်လက်တွက်လက်နေဖို့လိုတာပေါ့ရှင
်
တကြီးရွယ်အိုဂိမ်းအဖွဲဖွဲ့ဖို့အတွက်အဖွဲ့ဝင်အလို့ရှိတဲ့ဆိုတော့ဟိုခွန်တက္ကသိုလ်ကကြော်ညာကိုတွေ့တော့အတွေ့အကြုံအစ်တွေရမယ်တခခုအစ်အစမ်းသင်ယူနိုင်မယ်လို့ဆိုပြီးတော့သူကဆက်သွယ်ခဲ့တာဖြစ်ပါတယ်2022ခုနှစ်နွေရာသီမှာမှဂိမ်းကစားတာကိုစတင်သင်ယူခဲ့တဲ့ချန်ယီရှုတယောက်အခုတော့ e-sports gamer တွေကစားများတဲ့ League of Legends game ကျွမ်းကျင်သူတယောက်ဖြစ်နေပါပြီ
我一开始定接触那个英雄联盟又害怕
ပထမဆုံး League of Legend game ကိုကျမစကစားတော့စိတ်လဲတိတ်လှုပ်ရှားပျော်လဲပျော်တယ်လေအသင့်စမ်းတစ်ခုခုကိုသင်ယူနေရတယ်လို့စိတ်ထဲမှာဖြစ်တာပေါ့အဲဒါကြောင့်ကျမစူးစမ်းခဲ့တယ်လေနောက်ဆုံးတော့ဗုဒ္ဓဟူးနေ့တိုင်းချုံလေး City ဘက်ကိုသွားပြီးတော့ game ကစားလေ့ကျင့်ဖြစ်တာပေါ့
သူနေတဲ့နေရာကနေအမြန်ရထားနဲ့တနားလောက်ဝေးတဲ့တက္ကသိုလ်ရှိရာသွားပြီးတော့ game ကစားနီးသင်ယူလေ့ကျင့်ခဲ့တာဖြစ်ပါတယ်တပတ်ကို9နာရီလောက်အချိန်ပေးလေ့ကျင့်တယ်လို့သူတို့အဖွဲ့ဒီပြကပြောပြပါတယ်သူအိမ်မှာရောတက္ကသိုလ်မှာပါအချိန်ရရင်ရတယ်လို့သူကလေ့ကျင့်ပါတယ
်သူကသိအကောင်မမြင်တတ်ဘူးလို့ထင်ရပေမဲ့တခြားသူတွေထပ်ပိုးပြီးစူးစမ်းခြင်းတွေရှိပါတယ်အချိန်အများစုလေ့ကျင့်နေတတ်တဲ့ဂိမ်းမာတယောက်ဖြစ်ပါတယ်games ကောင်းနေတဲ့ပတ်သက်တဲ့အကြောင်းတွေကိုလည်းအချိန်ယူမေးပြီးလေ့လာပါတယ်။သူနဲ့စကားပြောရင်အဆိုးဆုံးဖြစ်မယ်ဆိုတာမျိုးတွက်ထားတတ်ပေမဲ့တကယ်တော့သူကအနိုင်ရအောင်အရန်ကိုစူးစမ်းတဲ့သူမျိုးပါ။ League of Legend game ကစားရတာကိုသူအရန်ကြိုက်ပါတယ်
။အဖွဲ့လိုက်ကစားကြတဲ့ e-sports game ကစားနည်းကို Olympic ပြိုင်ပွဲတွေမှာအားကစားနည်းတစ်မျိုးအနေနဲ့ထည့်သွင်းထားပြီးဖြစ်ပါတယ်။ပထမဆုံးအကြိမ် Olympic e-sports သတင်းပတ်ကိုလည်းစင်ကာပူမှာ2023ဇူ22ရက်ကနေ25ရက်နေ့အထိကျင်းပမယ်လို့နိုင်ငံတကာ Olympic Committee IOC ကကြေညာထားပါတယ်။ကမ္ဘာတဝန်းပြည်သက်တန်ရာနဲ့ချီရှိတဲ့ e-sports လုပ်ငန်းကြီးဟာဒေါ်လာတန်းထောင်ချီဝင်ငွေရနေတဲ့လုပ်ငန်းကြီးတစ်ခုဖြစ်ပါတယ်။ချီစာ e-sports အဖွဲ့ဝင်တွေရှင်ပြိုင်ကြတဲ့နိုင်ငံတကာပွဲတွေဆိုရင်လည်းစုကြီးက ဒေါ်လာတန်၁၀ကနန်းအထိကိုရကြတာဖြစ်ပါတယ်။အဲဒါကြောင့်လဲချေးစား e-sports အဖွဲ့ဝင်တွေဆိုရင်စခန်းသွင်းပြီးတော့ကိုစနစ်တကျလေ့ကျင့်ကြရတာပါ။ထိုင်ဝမ်ကပင်စင်စား e-sports အဖွဲ့ကတော့စူချေးရဖို့ထက်သူတို့ကျန်းမာရေးအကျိုးအမြတ်အတွက် e-sports game ကစားနေကြတာဖြစ်ပါတယ်
။電競對一般長者真的是一個對腦筋很靈是一種靈活度
အတက်ကြီးတွေဒီ game ကစားတာဥနာအတွက်အမတန်ကောင်းပါလေအရင်ပင်ပင်ပန်းပန်းကစားရတာမျိုးမဟုတ်ဘူးလေ
ဒါ
ပေမဲ့နိုင်ကိုနိုင်ရမယ်အနိုင်ကစားရမယ်ဆိုရင်စိတ်မျိုးထားဖို့ပဲလိုပါတယ်ဘဝမှာတော်တော်ကြာကြာနေလာပြီဆိုတော့ game ကြောင့်စိတ်ပန်းကိုယ်ပန်းအဖြစ်မခံသင့်ဘူးဆိုရင်စိတ်ထားလိုက်ရင်အားလုံးကိုအနိုင်ရကျော်လွှားနိုင်ပါလေ
လွန်ခဲ့တဲ့တစ်နှစ်က game အကြောင်းတစ်ခုမှမသိခဲ့တဲ့လူကြီးတယောက်အနေနဲ့ e-sports game ပြိုင်ပွဲဝင်ဖို့အထီးလေ့ကျင့်တဲ့အကျိုးဆက်ကမှတ်ဉာဏ်တွေပိုကောင်းလာတယ်လို့ပြောပါတယ်American ပြည်ထောင်စု Vermont တက္ကသိုလ်ရဲ့လေ့လာချက်တစ်ခုအရ Video game ကစားတဲ့ကလေးတွေမှာသိမြင်မှုပိုအားကောင်းတယ်လို့တွေးရှိထားပါတယ်။ဒီနေ့ကို Video game 3နာရီနဲ့3နာရီအထက်ကစားကြတဲ့ကလေးငယ်တွေဟာ Video game လုံးဝမကစားတဲ့ကလေးတွေထက်ကိုမှတ်ဉာဏ်ပိုင်းနဲ့ရုပ်တရက်တုံ့ပြန်မှုပိုင်းပိုအားကောင်းတာကိုလေ့လာမှုမှာတွေးရှိခဲ့ကြပါတယ်။အမြင်ပိုင်းအာယုံဆိုင်မှုပိုင်းနဲ့မှတ်သားနိုင်မှုပိုင်းတွေမှာလည်းပို့ပြီးတော့အားတာရာကိုတွေးရှိတယ်လို့လေးလာမှုကိုဥဆောင်လုပ်ခဲ့တဲ့ Vermont တက္ကသိုလ်ပါမောက်ခါကပြောပါရယ်။ဒါကြောင့်လဲထိုင်ဝမ်ကျွန်းဟိုခွန်တက္ကသိုလ်ကတက်ကြီးရွယ်အိုရီရဲ့စိတ်ပိုင်းရုပ်ပိုင်းအတွက် game အဖွဲ့ဖွဲ့ပေးပြီးတော့လေ့ကျင့်ပေးနေတာဖြစ်ပါရယ်။当
这些年纪大的长辈愿意来玩这游戏一定是和人来都
同。လူကြီးတွေ online game ကစားတာတိတ်ကိုအားရစရာကောင်းပါရယ်။အဲ့ဒါကြောင့်သူတို့ဂိမ်းကစားကြတဲ့အခါသူတို့ဂိမ်းစက်ကောင်တွေကိုအနိုင်ရအောင်တက်ပြစ်လိုက်မဲ့အစားဂိမ်းကိုစိတ်ဝင်စားပြီးကစားချင်အောင်သူတို့စိတ်ကြိုက်ပေးကစားထားပါတယ်သူတို့ဂိမ်းစက်ကောင်တွေတစ်ချိန်လုံးတည်နေရင်သူတို့လည်းစိတ်ညစ်ကြမယ်လို့ထင်တယ်လေတကယ်လို့သူတို့စက်ကောင်တွေမြန်မြန်တည်သွားရင်ကျမသူတို့ကိုကောင်းကောင်းကစားတတ်အောင်မတင်ပေးနိုင်လို့ဆိုပြီးကိုကိုကိုပဲအဖြစ်တင်မိပါတယ
်လူငယ်တွေပဲဂိမ်းကစားကြတယ်ဆိုတဲ့အမြင်ကိုဒီပင်စင်စားဂိမ်းအဖွဲ့ကပြောင်းလဲစေခဲ့ပြီးe-sports game မှာအသက်အကန့်အသတ်မရှိဘူးဆိုတာကိုတက်တည်ပြခဲ့ကြပါတယ်အသက်အရွယ်ကြီးပေမဲ့ကိုယ်စိတ်ဝင်စားတာတင်ယူချင်တာကိုအချိန်ယူလေ့ကျင့်နိုင်တယ်ဆိုတာကိုသူတို့ကပြသခဲ့ကြပါတယ်အခု e-sports game ပြိုင်ပွဲမှာသူတို့အနိုင်မရခဲ့ပေမဲ့နောက်ပြိုင်ပွဲတွေကြာရင်အနိုင်ရအောင်ဆက်ပြီးတော့လေ့ကျင့်သွားမယ်လို့ Hokkan Evergreen e-sports game အဖွဲ့ကတန်တိတ်ထန်ချထားကြပါတယ်ရှင်ကျွန်မအစီအမံပါမှာ
ထိုင်ဝမ်ကပင်စင်စားဂိမ်းမာကြီးတွေအကြောင်းကိုဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာမဆုမျက်မွန်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ် K-Pop BTS အဖွဲ့တွေကချီမင်းပြင်သစ်ဖက်ရှင်ဒီဇိန်း Dior ကိုကိုစားပြုတဲ့တန်တမန်ဖြစ်သွားပါတယ် American Damage အဆိုတော် Beyoncé ဟာ2018ခုနှစ်နောက်ပိုင်းပထမဦးဆုံးအကြိမ်ဖြစ်တဲ့ပြိသက်ရဲ့ရှေ့မောက်တပွဲလုံးဖျော်ဖြေမှုအဖြစ်နဲ့ Dubai နိုင်ငံမှာဖျော်ဖြေသွားပါတယ်ဒီလိုကဘာတလွားကထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတိုးတိုးထွားထွားတွေကိုစူးစိပြီးတော့မရေးသနာကျော်ကဒီသတင်းပတ်ရဲ့တက်တက်ရောင်သတင်းလွှာအစီအစဉ်မှာတင်ဆက်ပေးထားတာရှူစားနာစင်ပါရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာယဉ်ကျေးမှုရည်စည်းမှာခေတ်စားနေရတဲ့ထင်ပေါ်ကျော်ကြားသူတွေအမှုပညာလောကကသတင်းကြိုတွားတွေကိုတက်တက်ရောက်တွင်မှမှာပြောပြပေးတော့ပါမယ်ကျမအေးသနာကျော်ပါပြည်သူနိုင်ငံပါရီမြို့တော်ကနာမည်ကျော် Plus Della Concorde ယဉ်ပြင်ကို K-pop အကျော်မှာချီးမင်းရောက်လာတော့ပြည်သက်တွေစိတ်လှုပ်ရှားပျော်ရွှင်အော်ဟစ်ပြီးကြိုဆိုခဲ့ကြတာပါကွာကျော်ဖက်ရှင်တစ်စိခရစ်စတင်ဒီယွန်ရဲ့အမျိုးသားဝတ်ဆောင်ဖက်ရှင်ရှိုးကိုလာရောက်တာဖြစ်ပြီးတော့ပွဲကြည့်ပရိသတ်ထဲမှာအင်္ဂလန်ဘောလုံးလက်ရွေးစင်ဟောင်းဒေးဗစ်ဘက်ကမ်နဲ့သူ့သားဖြစ်တဲ့ခရစ်ဘက်ကမ်တို့ကိုလည်းတွေ့ရပါတယ်။ပြစ်သစ်ဖက်ရှင်အမှတ်တစ်စိဖြစ်တဲ့ဒီယောကကွာကျော်အောင်မြင်တဲ့ K-pop BTS အဖွဲ့တွေကချီမင်းကိုသူ့ရဲ့ဖက်ရှင်အမှတ်တစ်စိကိုစားပြုတန်တမန် Brand Ambassador အဖြစ်ပြီးခဲ့တဲ့ရက်ပိုင်းကပဲခံထားတာပါ။ကမ္ဘာတောင်ကိုရီးယားနိုင်ငံက K-pop ဂီတထုတ်ပေါက်နိုင်တဲ့လူငယ်ရင်ကျေးမှုလိုင်းနဲ့ပါဝင်စီးမျောဖို့အတွက်ဒီယောဂါစိတ်ကူးလှုပ်ဆောင်လိုက်တာဖြစ်ပါတယ်။ LVMH ကုမ္ပဏီကြီးရဲ့ fashion design တစ်ခုဖြစ်တဲ့ဒီယောဂါ Blackpink အဖွဲ့တွေကခြေစူးကိုလည်းဖိတ်ခေါ်ခဲ့ကြတာပါ။ BTS အဖွဲ့တွေကချီမင်းကတော့အသက်28နှစ်ရှိပြီဖြစ်ပြီးသူပါဝင်တဲ့အမျိုးသား9ယောက်နဲ့ BTS အဖွဲ့ဟာ2013ခုနှစ်မှာပြည်သက်ရှိမှောက်စထွက်လာတဲ့အဖွဲ့ဖြစ်ပြီးK-pop အဖွဲ့တစ်ဖွဲ့အနေနဲ့တကွာလုံးအတိုင်းအတာနဲ့အောင်မြင်တာဖြစ်ပါတယ်။မ နိုင်ငံတကာဖက်ရှင်တစိုက်ကြီးတွေအနေနဲ့လည်း K-pop ကိုအသုံးပြုပြီးတော့လူငယ်တွေကိုဆွဲဆောင်ဖို့ကြိုးစားသလိုသူတို့ပုံတစိုက်တွေအတွက်တောင်ကိုရီးယားနိုင်ငံကလည်းအမြဲများရှာပေးနိုင်တဲ့ဈေးကွက်ဖြစ်ပါ යි တောင်ကိုရီးယားနိုင်ငံသားတွေကအကောင်းစားပစ္စည်းတွေအတွက်ပြည်မြအားဖြင့်လူတစ်ယောက်တစ်နှစ်ကိုဒေါ်လာ300ကျော်သုံးစွဲတယ်လို့ Morgan Stanley နိုင်ငံတကာယင်းနှမြုံနယ်ရေးအဖွဲ့ကပြောပါ යි ဒူဘိုင်းနိုင်ငံကအကောင်းစားဇင်ခံဟိုတယ်နဲ့အပန်းဖြေစခန်းအတစ်ဖွင့်ပွဲအခမ်းအနားမှာတော့ American ထိတ်တန်းဆိုတော့ Beyonce လာရောက်ပြီးတော့ဖျော်ဖြေသွားခဲ့တာပါတနင်္ဂနွေနေ့ဇန်နဝါရီလ22ရက်နေ့ကကျင်းပတဲ့ Atlantis The Royal Hotel နဲ့အပန်းဖြေစခန်းဖွင့်ပွဲမှာဆိုတော့ Beyonce က2018ခုနှစ်နောက်ပိုင်းပထမဆုံးအချိန်ပြည်သက်ရှိမှောက်တပွဲလုံးဖျော်ဖြေမှုဖြစ်နေဖျော်ဖြေသွားတာဖြစ်ပါရင်ဒူဘိုင်းနိုင်ငံမှာကျင်းပတဲ့တနအိဇာဖျော်ဖြေပွဲကဖိတ်ကြားထားတဲ့သူတွေပဲတက်ရောက်ရတဲ့ပွဲဖြစ်ပြီးတော့လူတစ်ထောင်ဝန်းကျင်လောက်တက်ရောက်ပါတယ်ဖွဲ့တဲ့သူတွေထဲမှာနိုင်ငံကအမှုပညာနယ်ပယ်ကတချို့လဲပါဝင်ပြီးတော့ American နာမည်ကျော် model Kendall Jenner, British Fashion Magazine Vogue ရဲ့ Editor ချုပ် Edward Enninful နဲ့ British ဆိုတော့ Liam Payne တို့လဲပါဝင်ပါတယ်။ Beyonce ကသူ့ရဲ့နာမည်ကျော်ဆုံး Halo တို့ Crazy in Love တို့လို့တချင်းတွေနဲ့ဖျော်ဖြေသွားပါတယ်။ Beyonce ရဲ့တီးဆိုဖျော်ဖြေမှုကိုအမျိုးသမီး48ယောက်တီးတဲ့တန်ဆောင်တီးဝိုင်းဖွဲ့နဲ့ Lebanon နိုင်ငံကကမ္ဘာကျော်အမျိုးသမီးအကောက်ဖွဲ့မေးရစ်တို့ကအားဖြည့်ပေးတာပါနောက်ဆုံးအပိတ်မှာတော့ Drunk in Love ဆိုတဲ့တခြင်းကိုလေဘော်ကလည်းအမြင့်16ပင်မှာရက်ပြီးတော့တည်ဆူသွားပါတယ်နောက်မီရှူမီဘန်တွေ Drone အလားပြွက်တွေနဲ့အခမ်းအနားကိုအဆုံးသတ်ခဲ့တာပါအခုအစ်စ်ဖွင့်လိုက်လိုက်တဲ့ Atlantis The Royal Hotel နဲ့အပန်းဖြေစခန်းက၈နှစ်ကြာတည်ဆောက်ခဲ့ရတာဖြစ်ပြီးတော့နောက်လာကစပြီးတော့စတင်တည်ခိုနိုင်ပါတယ်ဒီ Hotel ကကမ္ဘာမှာအကြီးကျယ်အခမ်းအနားဆုံး Hotel ဖြစ်တယ်လို့လည်းကြေညာထားပါတယ်ရှင်Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find it. ဒီတက်တဲ့ရောင်တွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်နေတယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။ကမ္ဘာတစ်လွှားထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတွေကိုစူးစီးတင်ပြထားတဲ့မရေးသနာကျော်ရဲ့တက်တန်ရောင်သတင်းလွှာအစီအစဉ်မှာရှင်တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်အင်ကာမနက်ခင်းမှာလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့တနင်္လာညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုဥတီမောင်တန်းကတစ်လှည့်ပြောပြပေးပါမယ်ရှင်
အဝင်ခွင့်မပြုဘူးဆိုရင်တောင်ဂျာမန်လုပ်တင်ကားတွေယူကရိန်းကိုလွှဲပြောင်းပို့ပေးဖို့အတွက်ပိုလန်နိုင်ငံဟာတခြားတိုင်းပြည်တွေနဲ့အတူဆောင်ရွက်ဖို့ကြိုးစားနေတယ်လို့ပိုလန်ဝန်ကြီးချုပ်ကတနင်္လာနေ့ကပြောလိုက်ပါတယ်။ပိုလန်ကဂျာမနီရဲ့ခွင့်ပြုချက်ကိုတော့ယူမှာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီခွင့်ပြုချက်ကအဓိကအရေးပါတာတော့မဟုတ်တဲ့ကြောင်းဝန်ကြီးချုပ်မာသီးယုစ်မိုရာဝီယကီကတနင်္လာတွေကိုပြောပါတယ်။အက်စတိုးနီးယားနိုင်ငံဟာရုရှားကိုမလိုလားတဲ့ယောဂရနေလေလို့ဆွဆွဲလိုက်ပြီးအက်စတိုးနီးယားတန်မတ်ကြီးကိုထွက်ခွာသွားဖို့ရုရှားစစ်တပ်ကတနင်္လာနေ့မှာအမိန့်ထုတ်လိုက်ပါတယ်ယူကရိန်းကိုဝင်ရောက်ကျူးကျော်ပေးကလေးကဥရောပသမ္မဂအဖွဲ့ဝင်နိုင်ငံကတန်မတ်ကြီးတက်ကိုရုရှားကနှင်ထုတ်တာဟာဒါပထမဆုံးကြိမ်ဖြစ်ပါတယ်နိုင်ငံတန်တမန်ဆက်ဆံရေးကိုတန်ရုပ်ယာယီတာဝန်ခံအဆင့်ကိုလျှော့ချဖို့ရုရှားဘက်ကစုံဖြတ်လိုက်တယ်လို့ရုရှားနိုင်ငံရေးဝန်ကြီးဌာနရဲ့ကြေညာချက်မှာပြောထားပါတယ်ဒီရင်းနှီးမြှုပ်နှံမှုကြောင့်ဖြစ်ပေါ်လာခဲ့တဲ့ပြဿနာမျိုးတွေမပေါ်ပေါက်တဲ့ရင်းနှီးမြှုပ်နှံမှုမျိုးကိုပဲအမေရိကန်ကရင်းနှီးမြှုပ်နှံလိုတယ်လို့အမေရိကန်ဗဟိုအဝန်ကြီးဂျနက်ယဲလန်ကဇမ်ဘီယာနိုင်ငံမှာပြောကြားလိုက်ပါတယ်ဇမ်ဘီယာနိုင်ငံရဲ့အကျွေးပစ်ချိန်မှုစီစဉ်ဖို့ပြန်လည်စီစဉ်ဖို့အလွန်ကိုအရေးကြီးတယ်လို့လည်းတနင်္လာနေ့မှာဂျနက်ယဲလန်ကဆိုပါတယ်ဂျပန်နိုင်ငံကဒုတိယကမ္ဘာစစ်နောက်ပိုင်းလုံခြုံရေးဆိုင်ရာဆိုးရွားအခြေအနေတွေနဲ့ရင်ဆိုင်နေရတာကြောင့်လာမယ့်9နှစ်အတွင်းစီးရေးတည်ဆောက်မှုတွေလုပ်ဖို့အသစ်ချမှတ်ခဲ့တဲ့လုံခြုံရေးဆိုင်ရာမဟာဗျူဟာနဲ့ညီလှုပ်ဆောင်မှုဝန်ကြီးချုပ်ဖူမီယိုကီရှိဒါကဒီကနေ့ဇန်နဝါရီ23ရက်နေ့မှာပြောကြားလိုက်ပါတယ်ခင်ဗျာ
2023ခုနှစ်ဇန်နဝါရီလ23ရက်တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဦးတမောင်တန်းကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုစံကျော်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Joe Gills နဲ့ PJ Iliep တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကျန်းမာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင
This program has come to you from the Voice of America, Washington.